Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတိုင်းရဲ့2022ခုနှစ် January လ29ရက်နေ့ကြာသပတေးနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ပိုင်းအတန်လွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်။ဒီကနေ့တင်ဆက်မယ့်အစီအစဉ်တွေထဲမှာဆိုလို့ရှိရင်ခါတိုင်းလိုပဲကျွန်တော်တို့သတင်းတွေကိုဥစွာတင်ပြပေးမှာပါ။သတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာတစ်နှစ်အတွင်းစေယုံစေကန်းနဲ့စေဝင်တန်းတွေကိုပြစ်မှတ်ထားပြီးတော့စစ်တပ်ကတိုက်ခိုက်ခဲ့တာ415ကြိမ်ရှိခဲ့တယ်လို့လူ့အခွင့်အရေးအထွတ်ဆရာဝန်များအဖွဲ့ကထုတ်ပြန်ကြေညာပါတယ်။ယူကရိန်းအရေးရုရှား၊ယူကရိန်း၊ဂျာမနီပြင်သစ်တို့ဆွေးနွေးကြတဲ့သတင်းရုရှားရဲ့လုံခြုံရေးဆိုင်ရာတောင်းဆိုချက်တွေကိုအမေရိကန်အစိုးရကစာရေးသားတုံ့ပြန်လိုက်တဲ့သတင်းစတဲ့နောက်ဆုံးရသတင်းတွေကိုဥစွာတင်ဆက်ပေးသွားပါမယ်။အဲ့ဒီနောက်မှာတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါရခင်ဗျာ
။မြန်မာပြည်မှာခုဖြစ်နေတဲ့အခြေအနေကတော့ဒီရင်းစစ်လို့ပြောလို့ရတယ်ပေါ့။အဲလိုမျိုးကြီးအုပ်ပြက်နေတဲ့အခါကျွန်တော်စီဝါရေးလုပ်ငန်းတွေ၊စီဝါရေးလုပ်ငန်းတွေလည်းတော်တော်များများရောက်ဆိုင်နေတ
ယ်။မြန်မာပြည်မှာပြည်တွင်းမတည်ငြိမ်မှုတွေကြောင့်စီဝါရေးဆက်လက်ကျဆင်းနေရတဲ့အကြောင်းတွေကိုမကြခင်ပဲအပြည့်စုံသားတော်တော်ဆင်ရပါမယ်။အဲ့ဒီနောက်မှာတော့ကရင်ပြည်နယ်လေးကိတ်ကော်ဒေသကအိမ်ပြန်လို့မရသေးတဲ့စစ်ပြေးဒုက္ခတွေအကြောင်းကိုလည်းဆက်လက်တင်ပြပေးပါမယ်။အဲဒီနောက်မှာတော့ကျွန်တော်တို့မြန်မာရေးသုံးသားချက်လူလူနဲ့ကျန်းမာရေးအောက်ကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားဖို့ဒီကနေ့စီစဉ်ထားပါတယ်။အခုလောလောဆယ်မှာတော့ကျွန်တော်တို့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မှအင်ဂျင်နိုင်တို့ကပြောပြပေးကြမှာပါခင်ဗျာ
။ရတ်နယ်ဒိစာချုပ်ဖွဲ့နေတိုးမာမိတ်တွေယူကရိန်းပါဝင်ဥရောပကလက်တွဲဖက်တွေနဲ့တိုင်ပင်ဆွေးနွေးပြီးနောက်ရုရှားရဲ့လုံခြုံရေးအတွက်အာမခံမှုတောင်းဆိုချက်တွေကိုအမေရိကန်ကတရားဝင်စာနဲ့တုံ့ပြန်လိုက်ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်နဲ့ရုရှားတပ်တမန်ရေးအရာဆက်လက်ဆွေးနွေးဖို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတိုက်တွန်းလိုက်ပါတယ်
။ The document we've delivered includes concerns of the United States and our allies and partners.About Russia's action.
တုံ့ပြန်ပေးဖို့ရစာထဲမှာလွန်ကျွေးဖို့တိုက်ခိုက်စေတဲ့ရုရှားရဲ့လုပ်ရပေါ်အမေရိကန်နဲ့မဟာမိတ်တွေမိဖက်တွေရဲ့စိုးရိမ်မှုတွေရုရှားရဲ့လုပ်ရကြောင့်ပေါ်ပေါက်လာတဲ့စိုးရိမ်မှုတွေပေါ်အလေးနဲ့ထားပြီးလက်တွေ့ကျတဲ့တုံ့တက်မှုတွေနဲ့အတူဘုံသဘောတူညီချက်ရရှိကောင်းရရှိနိုင်မယ့်ကိစ္စတွေအတွက်ကျွန်တော်တို့ဘက်ကအဆိုပြုချက်တွေလည်းပါဝင်ပါတယ်လို့ဝန်ကြီးပရင်ကင်ကပေါ်ထူးနေတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။နှစ်ဖက်ကြားပုံရည်တူချက်ရှာနိုင်မဲ့အခွင့်အလမ်းတွေရှိနေသေးတယ်လို့လည်းအမေရိကန်တာဝန်ရှိသူတွေပြောဆိုထားကြပြီးဥရောပတိုင်းမှာမစ်ဆိုင်းတုံးလက်နဲ့ထိန်းချုပ်ရေးပါဝင်ကိစ္စတော်တော်များများမှာတိုးတက်မှုရနိုင်မဲ့အလားအလာတွေရှိနေစေဖြစ်တယ်လို့လည်းယူဆထားကြပါတယ်။အမေရိကန်ဘက်ကတုံ့ပြန်ချက်ကိုတော့ရုရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဂျွန်ဆူလီဗန်ကိုလည်းရုရှားနိုင်ငံခြားရေးဝန်ကြီးဌာနကိုတွားရောက်ပြောပို့ခဲ့တာပါ။ဥရောပလုံခြုံရေးနဲ့ပတ်သက်လို့နေတိုးမဟာမိတ်ဖွဲ့ကလည်းတိကျဆိုပြချက်ကိုရုရှားထံပေးပို့ခဲ့ပါတယ်။ဆိုပြချက်မှာပါဝင်တဲ့အချက်လက်အသေးစိတ်တွေကိုတော့အမေရိကန်ကထုတ်ပေါ်မပြောပါဘူး။ရုရှားဘက်ကတောင်းဆိုချက်ထဲမှာတော့နေတိုးမဟာမိတ်ဖွဲ့ကိုဥရောပရှိဘက်ချင်းအထူးသဖြင့်ယူကရိန်းနဲ့ဂျော်ဂျီယာနိုင်ငံတွေကိုတိုးချဲ့တာတွေမလုပ်ဖို့နဲ့အရှေ့ဥရောပမှာတည်ရင်ဟာလျှော့ချဖို့ပါဝင်ပါတယ်။ရုရှားယူကရိန်းနိုင်ငံနေဆက်မှာတင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲရုရှားယူကရိန်းဂျာမနီနဲ့ပြင်သစ်လေးနိုင်ငံတာဝန်ရှိသူတွေဗိုလ်ထုနေ့ကပါရီမြို့မှာတွေ့ဆုံဆွေးနွေးပါတယ်။ရုရှားသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ကတော့ပါရီမြို့ကဆွေးနွေးပွဲဟာကောင်းမွန်ပွင့်လင်းပြီးထူးခြားတဲ့ရလဒ်ကောင်းတွေထွက်ပေါ်မှုမျှော်လင့်ကြောင်းဗိုလ်ထုနေ့မှာပဲပြောဆိုထားပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီရဲ့ဝန်ထမ်းရေးအရာရှိချုပ်အန်ဒရေးယာမက်ကလည်းယူကရိန်းအတွက်အကျိုးရှိမဲ့ဆွေးနွေးမှုဖြစ်ဖို့မျှော်လင့်နေကြောင်းပြောဆိုခဲ့တာပါ။ရှီလာရဲ့ပူတွဲစီရေးလိချင်းမဲ့စီစဉ်တွဲဆိုပြီးဘယ်လောက်နိုင်ငံကိုရုရှားကတပ်ဖွဲ့တွေနဲ့စစ်ပစ္စည်းတွေထပ်မံပို့ဆောင်နေချိန်မှာပဲပြင်းထန်နိုင်ငံမှာဆွေးနွေးကြတာဖြစ်ပါတယ်။ရုရှားသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့သမ္မတဗလာဒီမီယာပူတင်ပေါ်ပိတ်ဆို့တံခတ်အရေးယူတာအကျိုးမရှိပဲတံပြန်အကျိုးသက်ရောက်မှုတွေသာကျင်းပနိုင်တယ်လို့သတိပေးခဲ့တာပါ။တံခတ်မှုတွေကနိုင်ငံရေးအရာထိခိုက်နိုင်မှာမဟုတ်ပဲဆိုးကျိုးတွေသာဖြစ်နိုင်တဲ့အကြောင်းဒေသတော်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ယူကရိန်းကိုရုရှားကကျူးကျော်တိုက်ခတ်ခဲ့မှာဆိုရင်ရုရှားသမ္မတအပေါ်ဝင်စီးပွားရေးအရာပိတ်ဆို့တံခတ်ရေးယူမှုတွေနဲ့ပြင်းထန်တဲ့အကျိုးဆက်တွေကိုရင်ဆိုင်ရမှာဖြစ်ကြောင်းအင်္ဂါနေ့မှာပဲသတိပေးထားပါတယ်။ မြန်မာအရေးပါဝင်နိုင်ငံကပြဿနာတွေကိုတာဝန်ယူကြိုက်တွေ့ရတဲ့အခြေခံတာဝန်ရှိသူတယောက်ရဲ့ဖုန်းကိုအစ္စရေးနည်းပညာကုမ္ပဏီကထုတ်လုပ်တဲ့ထောက်လိုင်း software ကိုသုံးပြီးစိုက်ဘာတိုက်ခိုက်ခံရကြောင်းနိုင်ငံကလူ့ခွင့်ရေးဖွဲ့ Human Rights Watch ပြောဆိုလိုက်ပါတယ်။ NSO Group Technologies ကုမ္ပဏီကတချို့လူရှားသူတွေသတင်းသမားတွေနဲ့တခြားလူတွေကိုမတမာတဲ့နည်းနဲ့ထောက်လန်းတာအာဏာရှင်ဆိုရည်လူ့ခွင့်ရေးချိုးဖောက်ရမှာအားပေးကူညီတာတွေရှိတယ်လို့အမေရိကန်ကပြောဆိုထားကြောင်းလည်းဗိုလ်ထုနေက HRU ရဲ့ထုတ်ပြန်ချက်မှာပြောဆိုထားပါမြန်မာအာဖဂန်နစ္စတန်အီသီယိုးပီးယားဆီးရီးယားအစ္စရေးပါဝင်နိုင်ငံရဲ့လူ့ခွင့်ရေးပြဿနာတွေပေါ်ပေါက်နေတဲ့နိုင်ငံတွေအတွက်တာဝန်ယူထားတဲ့ HRU အဖွဲ့ဒါရိုက်တာလာမာဖကီးရဲ့လက်ကမ်းဖုန်းတွေကိုပြည်ရဲ့နှစ်ထဲ၅ချိန်ဖောက်ထွင်းခံရတယ်လို့လည်းဖော်ပြထားပါတယ်Omicron COVID မျိုးဝေးဟာကူးစက်မှုများဆန်နေမဲ့ယောဂအပြင်းထန်ခံစားရတဲ့သူရေအတွက်နေပါကြောင်းအမေရိကန်ယောဂထိန်းချုပ်ရေးနဲ့ကာကွယ်တားဆီးရေးဌာန CDC ရဲ့သုတေသီတွေကပြောဆိုလိုက်ပါတယ် Omicron ကူးစက်မှုရေအမြင့်ဆုံးရောက်ခဲ့တဲ့ကာလအဖြစ်ယူဆထားတဲ့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလ19ရက်နေ့ကနေဒီနှစ်ဇန်နဝါရီလ15ရက်နေ့အထိအထူးချက်မှတ်ကူးစက်ဆောင်ကိုပို့ဆောင်ရတဲ့လူနာရေအတွက်ဟာကူးစက်မြန် Delta မျိုးကွဲထက်26ရာခိုင်နှုန်းနေပါပြီးပြီးခဲ့တဲ့နှစ်ဆောင်းရာသီမှာကူးစက်မှုသစ်တွေမြင့်တက်လာတဲ့အချိန်ထက်29ရာခိုင်နှုန်းလျော့နေနေကြောင်းလေ့လာတွေ့ရှိခဲ့ရတာပါ။ Omicron ပိုးကူးစက်ခံရသူတွေဆေးရုံတင်ကူးစက်ရတဲ့အချိန်ကလည်းပြန်မြ9ရက်ခွဲလောက်သာရှိခဲ့ပြီး Delta ပိုးကူးစက်တဲ့ကာလတွေမှာ9ရက်ခွဲပြီးခဲ့တဲ့နှစ်စောစီကာလတွေမှာ10ရက်လောက်ရှိခဲ့တာကိုလည်းတွေ့ရှိထားကြပါတယ်။ Omicron ပိုးကူးစက်မှုတွေနဲ့ဆေးရုံတင်ကူးစက်ရတဲ့သူတွေနေ့စဉ်ဆန်းကျင်တင်များပြားနေတဲ့ကြောင်းအမေရိကန်ကဆေးရုံအများပြားမှာမနိုင်မနေဖြစ်နေရတယ်လို့ကိုဗစ်ကြောင့်တိစိုးရသူရေတွဲရလေနေ့စဉ်ပြည်မြ 2,000 ကျော်လောက်ရှိနေပါတယ်ခင်ဗျာ
ဒီ UI American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ32 kHz 9335နဲ့938332 49 kHz 6153ညပထမနိုင်ဝက်မှာ90 190 kHz 1905လိုကနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင်ကျသာပရင်းနေနေခင်တဲ့အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကျမအင်ဂျင်နိုင်ပါအာနာသိမ့်ထားတဲ့မြန်မာနိုင်ငံမှာစစ်တပ်ရဲ့ပြင်းထန်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေအတွက်ကြုံတွေ့နိုင်တဲ့အန္တရာယ်တွေကိုအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကအကြံပြုချက်အဖြစ် January 26ရက်မနေ့ကထုတ်ပြန်ခဲ့ပါတယ်။ဆီယနာသိန်းကြီးတနည်းပြတော့မယ့်အချိန်မှာထုတ်ပြန်ခဲ့တဲ့အမေရိကန်အစိုးရရဲ့အကြံပြုချက်ထဲမှာအထူးသဖြင့်စစ်ကောင်းဆောင်တွေစစ်တပ်အတိုင်းဝိုင်းနဲ့ပတ်သက်ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဆက်လင်းပြီးနိုင်ငံတွင်းရင်းနှီးမြှုပ်နှံမယ်စီးပွားရေးလုပ်ကိုင်မယ်ဆိုရင်ကြုံတွေ့ရမယ့် NDA တွေများပြားလာနေကြောင်းဖော်ပြထားပါတယ်။တဘာဝတန်ရာဇာတအရင်းမြစ်တွေအပေါ်ဆီယနာရှင်တွေရဲ့လဝက်ကြီးအုံမှုနဲ့ပွင့်လင်းမြင်သာမှုမရှိတာဟာနိုင်ငံတွင်းကြီးမားတဲ့အာဂရိလိုက်စားမှုကိုဖြစ်ပေါ်စေတယ်လို့အမေရိကန်အစိုးရကသုံးသပ်ပါတယ်။ဒါကြောင့်နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကြောက်မြတ်နဲ့တန်မိုးကြီးဓာတ်သတ္တုတူဖော်ရေးလုပ်ငန်းတွေအိမ်ချမ်းမြေနဲ့ဆောက်လုပ်ရေးလုပ်ငန်းတွေအပါအဝင်စစ်လက်နဲ့ပစ္စည်းတွေနဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေနဲ့ပူးပေါင်းလုပ်ကိုင်မယ်ဆိုရင်အကြီးမားဆုံးစီးပွားရေး NDA တွေကိုရင်ဆိုင်ရနိုင်ကြောင်းဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့ထိတွေ့ဆက်ဆံမှုရှိနေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ချိတ်ဆက်လုပ်ကိုင်မဲ့စီးပွားရေးကုမ္ပဏီတွေလူပုဂ္ဂိုလ်တွေအနေနဲ့လည်းအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးဒဏ်ခတ်မှုတွေအပါအဝင်ငွေကြေးခွာချမှုတိုက်ဖြတ်ရေးဥပဒေအခြားတရားဥပဒေကြောင်းဆိုင်ရာတွေအရပါအရေးယူခံရနိုင်ကြောင်းလည်းအဲ့ဒီအကြံပြုချက်မှာသတိပေးထားပါတယ်အာဖီယာလက်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်နဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့မနေ့ကအွန်လိုင်းကနေဗီဒီယိုနဲ့ဆက်သွယ်ဆွေးနွေးရမှာအာဆီယံဘုံသဘောတူညီချက်5ရပ်ကိုအကောင်အထည်ဖော်ဆောင်ရွက်နေတဲ့အခြေအနေတွေနဲ့အာဆီယံနိုင်ငံတွေကြားအပြုသဘောဆောင်ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေတဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြောင်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဆီယံအထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံကိုဝင်ရောက်ခွင့်ပြုရေးကိစ္စမှာတော့စစ်ကောင်စီဘက်ကအတိအကျပြောဆိုထားတာမရှိပေမဲ့မြန်မာနိုင်ငံကိုအာဆီယံအထူးကိုယ်စားလှယ်ပထမဆုံးအကြိမ်ဝင်ရောက်ခွင့်ပြုပြီးအပြစ်ခက်ရက်စဲကြဖို့နိုင်ငံတွင်းမှာအကူအညီလိုအပ်နေသူတွေအတွက်အာဆီယံကစာနာမှုအကူအညီတွေပေးခွင့်ပြုဖို့ဝန်ကြီးချုပ်ဟွန်ဆန်ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတောင်းဆိုခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဌာနအတွင်းဝင်ကယ်ဝကင်ဟွန်ကသတင်းထောက်တွေကိုပြောပါတယ်အရင်အာဆီယံအထူးကိုယ်စားလှယ်မလေးရှားနိုင်ငံသားရေးဝန်ကြီးရဲ့မြန်မာခီးစင်မှာတော့ထိမ့်သိမ်းခံထားရတဲ့ဒေါ်အောင်ဆန်းစုကြည်တမရဦးဝင်းမြင့်အပါအဝင်သက်ဆိုင်သူအားလုံးနဲ့စစ်ကောင်စီကတွေးခွင့်မပေးတဲ့အတွက်အခီးစင်ပြတ်ပြားခဲ့ရပါတယ် မြန်မာနိုင်ငံမှာဆရာနာသိန်းကြီးတစ်နှစ်အတွင်းကျမ်းမာရေးဝန်ထမ်းတွေဆေးရုံဆေးခန်းအဆောက်အုံတွေကိုစစ်တပ်ကနေပိတ်မှတ်ထားတိုက်ခိုက်ချင်းချောက်မှုပေါင်း415ခုထိရှိခဲ့တယ်လို့လူ့အခွင့်အရေးဆိုင်ရာသမားတော်များ PHR ကမနေ့ကထုတ်ပြန်ကြေညာပါတယ်။လာမယ့် February 1ရက်ဆရာနာသိန်းနဲ့နှစ်ပတ်လည်မတိုင်မီထုတ်ပြန်လိုက်တဲ့ PHR ရဲ့အစီရင်ခံစာအသစ်မှာဆရာဝန်သူနာပြုတွေစေယုံစေကန်းတွေနဲ့ကျမ်းမာရေးစောက်ရှောက်မှုပေးနေတဲ့အဆောက်အုံတွေပေါ်မြန်မာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်လာတဲ့အကြမ်းဖက်မှုတွေကိုမိမောင်းထုတ်ပြထားပါတယ်။အာဏာသိမ်းမှုကိုစန့်ကျင်တဲ့အရပ်သားတွေကိုစစ်တပ်ကနှိမ်နင်းရမှာကျမ်းမာရေးဝန်ထမ်းတွေကိုပိတ်မှတ်ထားအကြမ်းဖက်တိုက်ခိုက်တာကျမ်းမာရေးစောက်ရှောက်မှုလုပ်ငန်းတွေကိုနှောက်ယှက်တာတွေဟာနိုင်ငံတကာဥပဒေကိုပြင်းပြင်းထန်ထန်ချိုးပေါက်တာဖြစ်ကြောင်းအစိုးရခန်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကမီးတောင်တွေဖြစ်တဲ့ပုတ်ပါတောင်ကမြောက်တွေထဲမှာအစ်စ်တွေ့ရတဲ့မြောက်မျိုးစိတ်အပါဝင်ရှားပါးတဲ့တရိတ်ဆန်မျိုးစိတ်အစ်စ်ပေါင်း224မျိုးကိုမဲခေါင်ဒေသမှာတွေ့ရှိခဲ့ကြောင်းမင်းကထုတ်ပြန်တဲ့ကမ္ဘာတော်ရိုင်းတရိတ်ဆန်များရန်ပုံငွေအဖွဲ့ WWF ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အဲ့ဒီပုတ်ပါမြောက်မျိုးစိတ်အစ်စ်မြောက်ဟာမျက်လုံးတစ်ဝိုက်မှာတစ်စီလိုအဖြူရောင်စဝိုင်းရှိနေတာဖြစ်ပါတယ်။ဒါပြင်မဲခေါင်ဒေသဖြစ်တဲ့မြန်မာ၊ဗီယက်နမ်၊ကမ္ဘောဒီးယား၊လာအိုစ်နဲ့ထိုင်းနိုင်ငံတွေမှာကျွဲဝါလာတဲ့ဇီဝမျိုးစုံမျိုးကွဲတွေတဘာဝတော်ရိုင်းတရိတ်ဆန်တွေရဲ့ရင်းမြစ်တွေကိုကာကွယ်ပေးဖို့လိုအပ်နေကြောင်းလည်းအဲ့ဒီအစီရင်ခံစာမှာမိမောင်းထုတ်ပြထားပါတယ်။မျိုးစိတ်အစ်224မျိုးစင်းထဲမှာပါနေတဲ့ပုတ်ပါမြောက်မျိုးစိတ်အစ်ကိုမြန်မာနိုင်ငံမှာတွေ့ခဲ့တာဖြစ်တယ်လို့တခုတည်းသောနိုးတိုက်သတ္တဝါဖြစ်ပြီးကြံတဲ့မျိုးစိတ်အစ်တွေကတော့လာအိုစ်နိုင်ငံကတွားတွားသတ္တဝါတွေဖားပုတ်တင်မျိုး9နဲ့အပင်မျိုးစိတ်ပေါင်း155မျိုးလည်းပါဝင်ပါတယ်ရှင်။
သာသာပရင်းနေ့မနေ့ဖက်သတင်းတွေကိုကိုအောင်လင်ဦးနဲ့မတ်အင်ဂျင်နိုင်တို့ကပြောပြသွားတာပါအခုတော့ကျွန်တော်တို့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုထုတ်လင်းဖို့အချိန်ကြာရောက်လာပါပြီပထမအဦးဆုံးတစ်ခုအနေနဲ့မြန်မာပြည်ထဲမှာပဋိပက္ခတွေနဲ့ကပ်ဘေးကြောင့်စီးပွားရေးလုပ်ငန်းတွေအပေါ်ထိခိုက်မှုကြီးမားပြီးဒီနေ့အတွင်းစီးပွားရေးတိုးတက်မှုနှုန်းဟာစိုးစိုးဝါးဝါးကျဆင်းနေလိမ့်မယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ထားပါတယ်မြန်မာလုပ်ငန်းရှင်တွေနဲ့စီးပွားရေးပညာရှင်တွေကတော့နိုင်ငံရေးမတည်ငြိမ်သရွေ့ခက်ခက်ခဲခဲအခြေအနေတွေနဲ့ဖြတ်တန်းနေရအောင်မယ်လို့ခမန့်ထားပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကဆက်ပြောပြပေးပါလိမ့်မယ်။
2021ဖေဖော်ဝါရီလကစပြီးပေါ်ပေါက်ခဲ့တဲ့အာဏာသိမ်းမှုနဲ့ကိုဗစ်ကရောဂါကူးစက်ပြန့်ပွားမှုတွေကြောင့်စီးပွားရေးထိခိုက်မှုတွေကိုမြန်မာပြည်သူတွေပြင်းထန်စွာထိခိုက်ခံစားနေရဆဲဖြစ်တယ်လို့ကမ္ဘာ့ဘဏ်ကအခုဇန်နဝါရီလ26ရက်မှာထုတ်ပြန်လိုက်တာပါ။မြန်မာနိုင်ငံကပြည်သူအများစုအတွက်လက်ရှိအခြေအနေနဲ့ရှေ့လာမယ့်ကာလအတွက်ခံမှန်းချက်တွေကဆက်ပြီးစိုးရိမ်စရာရှိနေတယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာ၊ကမ္ဘောဒီးယား၊လာအိုနိုင်ငံဆိုင်ရာညွှန်ကြားမှုကဇန်နဝါရီလ26ရက်သူတို့ရဲ့အစီရင်ခံစာထဲမှာထည့်သွင်းပြောဆိုထားတာပါ။ကမ္ဘာ့ဘဏ်ကတော့လက်တလုံးမြန်မာနိုင်ငံမှာဇက်တိုက်ဖြစ်ပေါ်နေတဲ့ပဋိပက္ခတွေ၊လုပ်ငန်းတွေလက်ပတ်ဖို့အသာအဆီးဖြစ်နေတာတွေ၊ငွေသားစီးဆင်းမှုအကျက်တဲ့၊ဘဏ်ဝင်ဆောင်မှုနဲ့အင်တာနက်အသုံးပြုမှုစားတဲ့အခက်အခဲတွေကိုထောက်ပြပြီးအခုနှစ်စီးပွားရေးအခြေအနေကိုခန့်မှန်းလိုက်တာပါစီးပွားရေးနဲ့ဘတ်ဂျက်ပညာရှင်ဦးစောဖေဝင်းကလည်းကမ္ဘာ့ဘဏ်ရဲ့ခန့်မှန်းထားချက်အတိုင်းပဲအခုနှစ်အခြေအနေကိုသက်သာထားမိကြောင်း VOA ကိုပြောပါတယ
်2020နှစ်ကလည်းအခြေအနေကဆိုးရိုးရှိပါတယ်ကောင်းမှုမရှိပါဘူးဒါကြောင့်လည်းစီးပွားရေးအရာပြောလို့ရှိရတယ်ပဲဟိုရင်းနှီးမြှုပ်နှံမှုတွေအားပေါ့အားရမအောင်မရှိဘူးဒါလည်းမရှိတာနဲ့တဘာဝကျတယ်လေမမဒီမှာခုဖြစ်နေတဲ့အခြေအနေကဒါဒီရင်းစစ်လို့ပြောလို့ရတယ်ပေါ့အလုံးစုံကုန်ပြည့်တဲ့အခါကျတော့စီးပွားရေးလုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေလည်းတော်တော်များများရဆိုင်နေတယ်ပဲ။နိုင်ငံများလာလာပြီးတော့ဒီနည်းမျိုးနဲ့ဒီလိုကိုဆိုတာလည်းပဲအစအရာသိချလို့မရဘူးဖြစ်နေတာ။ဆက်နဲ့လူမှုရေးဟိုနိုင်ငံရေးအခြေအနေလည်းပဲအမြင်ရတဲ့ပို့ပြီးတော့ဆိုးသွားဖို့ပဲရှိတယ်။ကောင်းမှန်စရာမရှိဘူးလို့ပဲကျွန်တော်ကပြောထားပါတယ
်။ပြည်တွင်းမှာလူတိုင်းကိုကာကွယ်ဆေးထိုးနိုင်နိုင်ခြင်းမရှိသေးတာကြောင့်ကိုဗစ်မျိုးကွဲတဲ့ Omicron ရဲ့ဒဏ်ကိုခံနိုင်ရရှိဖို့နှဲပါလိမ့်မယ်လို့ကမ္ဘာ့ဘဏ်ကထောက်ပြထားပါတယ်။လက်လီကုံတွယ်မှုတွေအပန်းဖြေမှုနဲ့တယ်ယူပို့ဆောင်ရေးလုပ်ငန်းကရတဲ့ဝင်ငွေတွေကကိုဗစ်ကရောဂါမဖြစ်ပွားခင်ကာလအောက်ကို30ရာခိုင်နှုန်းဆက်ပြီးကျဆင်းလိမ့်မယ်လို့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာရေးသားထားတာပါပြည်တွင်းခီးသွွားလုပ်ငန်းရှင်တွေကတော့ဒီစိန်ခေါ်ချက်တွေအတွက်ကြိုပြီးပြင်ဆင်ထားတယ်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းရဲ့နိုင်ငံကဖြစ်တယ်လို့ခီးသွွားလုပ်ငန်းရှင်တူးလည်းဖြစ်တဲ့ဦးတက်လွင်တို့က VOA ကိုပြောပါတယ်
2021ကတော့2021ဖြစ်ဖို့ရှိနေစိုးပေါ်ရရှိတယ်ကြည့်တော့လုပ်ငန်းများမကြပဲနဲ့အစားဆက်ဆက်တဲ့လုပ်ငန်းတွေပါလေဟိုစုပြင်းတော့ဟို manufacturing တွေရော trading တွေရောဟိုစိုးပေါ်ရရှိတဲ့ဒါ Omicron ရဲ့ ကမ္ဘာပြေကိုရောက်ပြီနဲ့စိတ်ပြီးတော့ပြန်သွားမှုမရှိသေးဘူးပေါ့နော်။ကမ္ဘာအရရမှာတော့ဖြစ်နေပြီပေါ့။အဲ့တော့တကယ်လို့များဒီ match ဒီပြေလောက်မှာများအချိန်ကြီးမသိနိုင်ရင်တော့ full wave လို့ဟာမျိုးကြီးဖြစ်ရင်ကျွန်တော်တို့ဒါလူတွေရဲ့ဟိုကျန်းမာရေးတွေပေါ့နော်။ chicken cutter ဆက်ပြီးရတယ်သိပြီ control မလုပ်နိုင်ကြတော့ပေါ့နော်။ဘာလို့တော့ဖိထိုးပြီးဆိုတော့လည်းပေါ့ဆိုတော့ဒါလေးကိုကျွန်တော်ကတွေးနေတာပေါ့။ဖြစ်ရင်တွေးနေတာမကဘူး။ဒါလုပ်ငန်းတွေကအကုန်လုံးက multiply effective ဖြစ်လာတယ်လို့ကျွန်တော်ဒါကိုစက်ဆိုးနေခြင်းဖြစ်တယ်ပေါ့နော်
။ကြီးသွားလုပ်ငန်းကမြန်မာနိုင်ငံရဲ့စီးပွားရေးအပြင်နိုင်ငံရေးတည်ငြိမ်မှုဒါတွေအပေါ်အဓိကကျတဲ့အတွက်အဖက်ဖက်ကတည်ငြိမ်မှုအခြေအနေတွေအပေါ်အများကြီးမှုတည်တယ်လို့သူကဆက်ပြီးပြောပါတယ်
။ဒါကြောင့်ပြည်ရင်းကြီးသွားနေတော်မှဖြီးသွားတာတော်တော်သတိထားနေရတာလေ။အခုချိန်မှာကျွန်တော်ကတာဝန်မှုတာဝန်ခံမှုမရှိဘူး။နောက်ဒေသခံဖြစ်ခြင်းမှာလည်းအားပြန်မှုတွေကျွန်တော်ဒီနေ့တက်မှုတွေရှိသေးတယ်ကျွန်တော်တို့ကနိုင်ငံသားတွေသင်ပေါင်းသွားဖို့လိုသေးပါဘူး။ပြီးတော့ဘုရားလည်းအောက်ပေါင်းမှာကျွန်တော်ကဟိုဗီဇာတွေယူအောင်မယ်။နောက်ကမြန်မာနိုင်ငံရဲ့ image ကပြည့်ခဲ့တဲ့ကာလနဲ့မတူတော့ဘူးပေါ့ဗျာ။နောက်မြန်မာလူမျိုးတွေရဲ့ image တော့ကျွန်တော်အများကြီးပေါ့နော်စံသက်ချက်ပြီးရှိတာနဲ့အဲအဲ့ဒီခါမှာကျွန်တော်ဗီဇာတွေရဖို့ကျွန်တော်မလိုပါဘူး။2023နောက်ပိုင်းကတော့ပေါ့နော်အငယ်ကြီးဒီနေလာမယ်။ကြောင်းလဲလာမယ်ဆိုတော့ image ချက်တက်လာရင်တော့ကျွန်တော်တို့ကောင်းတယ်လို့ကျေးဇူးပါတယ်
။ကမ္ဘာပြင်2023အောက်တိုဘာလကနောက်ဆုံးထုတ်ပြန်ခဲ့တဲ့စီးပွားရေးစစ်တမ်းအရဆိုရင်မြန်မာပြည်ရင်းကကုမ္ပဏီအားလုံးရဲ့ထောက်ဝက်လောက်ကကုန်ကြမ်းပြတ်တောက်တာ၊ကုန်စည်စီးဆင်းမှုခက်ခဲတာ၊ငွေလဲလှယ်နှုန်းမှာမြန်မာကျပ်ငွေတန်ဖိုးကျဆင်းတာ၊ထုတ်လုပ်မှုစရိတ်ကြီးနေတာတွေနဲ့ကြုံတွေ့နေရတာပါ။ဝယ်လိုအားနဲ့ထုတ်ကုန်လျော့ကြတာ၊ပညာရေးပြတ်တောက်သွားတာ၊အလုပ်လက်မဲ့နှုန်းနဲ့နေရဲဆုံးခွာမှုများလာတာ၊စားတဲ့အဖက်ဖက်ကဖီအားတွေဆက်ပြီးရှိနေတာကစားနပ်ရိက္ခာဖူလုံရင်းအတွက်လည်းကြီးကြီးမားမားတက်ရောက်မှုရှိနိုင်တယ်လို့ကမ္ဘာပံကတတိပေးလိုက်တာပါ။အထူးသဖြင့်စုဆောင်ငွေထုတ်သုံးနေရတဲ့အောက်ခြေစင်းရဲသားတွေအပေါ်မှာဒီလိုဖိအားတွေကပိုပြီးရိုက်ခတ်လာနိုင်တယ်လို့ကမ္ဘာပံရဲ့အစီရင်ခံစာကရေးသားဖော်ပြထားပါတယ်ခင်ဗျာ
။ကိုရဲမွန်ပြောပြသွားတာပါ။ဆက်လက်ပြီးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေတချို့ကိုတင်ပြပါစေ။ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့စစ်ကောင်စီတို့ပူးပေါင်းပြီးတော့ရခိုင်ပြည်နယ်အတွင်းကမြို့နယ်၅ခုမှာ January 19ရက်နေ့ကတည်းကစတင်ပြီးတော့ကိုဗစ်ကာကွယ်ဆေးတွေထိုးပစ်နေပါတယ်။January 25ရက်နေ့အထိမြို့နယ်၅ခုမှာလူ9000ကျော်ထိုးပြီးသွားပြီလို့သိရပါတယ်။ AA တပ်ဖွဲ့ဝင်တချို့လည်းဒီထဲမှာပါဝင်တယ်လို့ AA ရဲ့ပြောခွင့်ရပုဂ္ဂိုလ်ခိုင်တုခါက VOA ကိုပြောဆိုခဲ့ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုညာဝင်းအောင်ကဆက်ပြောပြပေးပါမယ်
။ရခိုင်ပြည်နယ်ကကြောက်တော်မြောင်ဦးရသေးတောင်ဝူးသီးတောင်နဲ့မောင်းတော်မြို့နယ်တွေမှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့စစ်ကောင်စီတို့ပူးပေါင်းပြီးဒေသခံပြည်သူတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးတဲ့အစီအစဉ်လုပ်နေပါတယ်။ကျန်းမာရေးဌာနတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့အကြောင်းအေအေအဖွဲ့ပြောခွင့်ရသူခိုင်သူကက VOA ကိုပြောပါတယ်
။ကျွန်တော်တို့ January 19ရက်နေ့ကစပြီးတော့မှဒီမြို့နယ်၅ခုမှာထိုးပေးနေတာဖြစ်ပါတယ်။ဟိုအဓိကကတော့ရသေးတောင်၊ဘူးသီးတောင်၊မောင်တို့၊ကြောက်တော်၊မြောက်ဦးပေါ့နော်။အဲ့ဒီ၅မြို့နယ်မှာSAC နဲ့ဒီကျွန်တော်တို့ကြားမှာကြိုတင်ညှိနှိုင်းသဘောတူညီချက်အရဒီ SAC ရဲ့ကျန်းမာရေးဌာနကလာပြီးတော့မှဟိုကိုဗစ်ကာကွယ်ဆေးတွေကိုထိုးပေးနေတာဟိုရှိတယ်ဗျ။ဟိုဒီနေ့ထိဆိုလို့ရှိရင်တော့9ရက်ရှိပြီပေါ့နော်။ဟိုဘာကြောင့်လဲဆိုလို့ရှိရင်ဟိုဒီဟာကတော့ဒီကမ္ဘာလုံးဆိုင်ရာကိုဗစ်ကာယောဂါကာကွယ်ရေးလှုပ်ရှားမှုဖြစ်တဲ့အတွက်ကြောင့်မို့လို့ဟိုကျွန်တော်တို့ဘက်ကလည်းဒါအပြည့်အဝပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။
အိန္ဒိယနိုင်ငံတို့ကိုဗစ်ရှိကိုဗစ်ကာကွယ်ဆေးထိုးပေးနေတာဖြစ်ပါတယ်။ရခိုင်မြို့နယ်၅ခုမှာဇန်နဝါရီ24ရက်နေ့အထိကိုဗစ်ကာကွယ်ဆေးထိုးပေးသူ9000ကျော်တိရှိနေပြီးအဲ့ဒီထဲမှာ AA တပ်ဖွဲ့ဝင်တချို့လည်းပါဝင်နေတာပါ။ AA တပ်ဖွဲ့ဝင်တွေပါဝင်နေဆိုပေမဲ့ဆေးထိုးပေးတဲ့ပြည်သူအရေအတွက်ကပိုများတယ်လို့ခိုင်သူကကပြောပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဒီဇန်နဝါရီလ24ရက်နေ့ညနေအထိတော့ဟိုဆေးထိုးပြီးတဲ့သူကအကုန်လုံး 4,209 ယောက်ထိုးပြီးပြီဗျ။ဟိုဒီနေ့ဆိုလို့ရှိရင်တော့အားလုံးပေါင်းရင်တော့9,000အထက်လောက်ပြီးတာထိုးပြီးမှာပေါ့နော်။ဟိုကျွန်တော်တို့အဓိကကတော့ဒီပြည်သူတွေကိုအဓိကထားပြီးတော့ထိုးပေးနေတာဖြစ်တယ်ဗျ။ဆိုတော့အဲ့ဒီမှာပြည်သူတွေသွားရေးလာရေးလွယ်ကူမဲ့ဒီနေရာတွေမှာဒီစုရအဖြစ်ဖန်တီးတတ်မှတ်ပြီးတော့မှထိုးပေးနေတာဖြစ်ပါတယ်။ဟိုအဲ့ဒီမှာအဲ့ဒီစူရနဲ့နီးတဲ့နေရာမှာဟိုရှိတဲ့ကျွန်တော်တို့တပ်ဖွဲ့ဝင်တွေလည်းပဲလာရောက်ပြီးတော့ဒါထိုးနေကြတာတော့ရှိတယ်ဗျ။ဒါမဲ့လို့အဲ့ဒါကတော့ဒီအရေးအတွက်အဖြစ်ပြောရမယ်ဆိုလို့ရှိရင်တော့ဒါအတော်လေးနေတဲ့အရေးအတွက်လို့ပြောလို့ရတာပေါ့နော်
။ရခိုင်ပြည်နယ်အတွင်းကိုဗစ်ကာကွယ်ဆေးထိုးပေးမဲ့ဦးစားပေးအုပ်စု16ခုထဲမှာတိုင်းသားလက်နက်ကိုင်အဖွဲ့ EEO တွေလည်းပါဝင်ပြီးအဲ့ဒီထဲမှာရခိုင်လက်နက်ကိုင် AA တပ်ဖွဲ့ကလည်းပါဝင်တယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဦးလှသိန်းကပြီးခဲ့တဲ့2021စက်တင်ဘာလကသတင်းစာရှင်းလင်းပွဲမှာ မီဒီယာတွေကိုပြောဆိုခဲ့ပါတယ်မြန်မာတနင်္ဂနွေတိုင်းသားလက်နက်ကင်ဒေသတွေအပါအဝင်နေရာလက်မကျန်းလူတိုင်းကိုဆေးထိုးပေးမယ်လို့စစ်ကောင်စီအကြီးအကဲကလည်းပြောထားပါတယ်ဝါတိုင်းသားလက်နက်ကင် UWSA ကချင်တိုင်းသားလက်နက်ကင် KIO SSPB SSA ရှမ်းပြည်မြောက်ပိုင်းတပ်နဲ့ NDAA မိုင်းလားဆတဲ့အဖွဲ့တွေကတော့သူတို့ထိန်းချုပ်ရာဒေသတွေမှာသူတို့အစီအစဉ်နဲ့သူတို့ကိုဗစ်ကာကွယ်ဆေးတွေထိုးနေကြပါတယ်ရခိုင်ပြည်နယ်တဲမှာတော့ရခိုင်လက်နက်ကင် AA တပ်ဖွဲ့တွေအားကောင်းလာတဲ့ရသေးတောင်ဘူးတီတောင်မောင်တော်ကြောက်တော်နဲ့မြောင်ဦးဆတဲ့မြို့နယ်တွေမှာစစ်ကောင်စီနဲ့ပူးပေါင်းပြီး AA တပ်ဖွဲ့ကကိုဗစ်ကာကွယ်ဆေးတွေထိုးပေးနေတာဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါဆက်လက်ပြီးတော့ကရင်ပြည်နယ်ဘက်ကအခြေအနေချို့ကိုတင်ပြကြပါမယ်ကရင်ပြည်နယ်မြဝတီခရိုင်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ KNU တပ်တွေပြည်သူ့ကာကွယ်ရေးတပ်တွေစတဲ့ပူးပေါင်းတပ်ဖွဲ့တွေအကြားဒီအပိုင်းတိုက်ပွဲတွေညင်သက်နေပေမဲ့လေကေကော်အပါအဝင်အနီးတစ်ဝိုက်ကကြေးရွာတွေကစစ်ပြေးဒုက္ခတွေတွေဟာအခုချိန်ထိနေရမပြောင်းနိုင်သေးပဲတောင်ရင်မြစ်တစ်လျှောက်မှာဖြစ်တယ်လို့နေထိုင်နေရဆဲဖြစ်ပါတယ်ဒီသတင်းကို VOA သတင်းတော့မအေးအေးမှာကဆက်လက်ပြောပြပါလိမ့်မယ
်ကရင်ပြည်နယ်မြဝတီခရိုင်လေကေကော်ကနေစတင်နေတဲ့နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီတပ်တွေဘက်ကလူရင်နဲ့တိုက်ခိုက်မှုတွေကြောင့်မြဝတီခရိုင်ထဲကကြီးရွာသားတွေဟာဒုက္ခကြေးတွေဖြစ်တောင်ရင်းနဲ့တခြားမှာနေထိုင်နေရဆဲဖြစ်ပါတယ်။မြန်မာဘက်ချမ်းမှာတိုက်ပွဲတွေမရှိပေမဲ့လည်းမြေမြုပ်မိုင်းနေပြီလို့ဒဏ်ရာရကြတာတွေနဲ့စစ်ကောင်စီတပ်တွေကရွာထဲမှာတက်ဆွဲနေရယူထားတာကြောင့်လည်းဒုက္ခတွေကနေရမပြောင်းနိုင်ကြသေးပဲတောင်ရင်းနဲ့တခြားမှာနေထိုင်နေရဆဲဖြစ်ကြောင်းဒုက္ခတွေကိုအကူအညီပေးနေသူတို့ကပြောပြပါတယ
်။ဗမာပြည်ကမှာတော့အခုလက်ရှိလက်တော်ရှိနေတော့ဟိုတနက်တန်တွေကတိတ်နေတယ်တိုက်ပွဲတွေကတော့ငြင်းနေတာရှိတယ်။သို့တော်လည်းပဲအရွာကြီးတွေမှာစစ်ကောင်စီဘက်ကစစ်တပ်ဘက်ကသူရှိတယ်ရှိတဲ့ခါကျတော့ညီမတွေကပထမတော့ဖလူကြီးကလေးတွေမှာရွာလေးပြန်လို့ရဆိုပြန်ကုန်ကြတယ်။ဒါပေမဲ့အခုတော့ကျွန်တော်သိရတဲ့တင်ရတော့ဖလူကြီးနဲ့ဖလူလေးမှာရွာသားတွေမရှိဘူး။သူတို့ကတခြားအဲတနေရာကိုပြန်ဆောင်ကြရတဲ့အခြေအနေရှိနေတယ်။ခလူးလေးကနေပြီးတော့ပြေးရတဲ့ဒီလေးကသူတို့ဒီနေ့အိမ်ပတိကြတဲ့တချို့အိမ်မှာဘာမှမရှိဘူးတဲ့ပစ္စည်းတွေအကုန်လုံးယူသွားကြတယ်ပေါ့နော်။နောက်ပစ္စည်းတွေရချိုးခံတာတွေ့တယ်ပေါ့နော်။ဆိုတော့အဲ့ဒါဒီနေ့ပဲသူတို့ပြောလာတယ်။အဲကျန်းကျတဲ့ဆောင်မှာတော့ဇာသားတွေကပြန့်ကျဲနေရတယ်ပေါ့နော်ဆစ်ဆောင်နေ။တချို့ကတော့ခိုင်းဆက်မှာကတ်တာရှိတယ်။တချို့ကတော့ဘမဘက်ကမှာဟိုဒီယူကြီးအနေနဲ့ကမှအရှင်ပြေဆုံးနေကြတာရှိတယ်။အဲ့ဘက်ကနေပြီးတော့နေလို့မရအောင်ဆိုတော့ဘာဘက်ကရွှေ့လိုက်ဘာဘက်ကမှဟိုနေရာတခုဒီနာကိုရွှေ့လိုက်ဆိုတော့ဒီဆက်ချက်အချင်းဒုက္ခကျေ1600ပတ်ဝန်းကျင်ကတော့အဲ့ဒီနာပတ်ချလဲပါပဲအနေရတွေ့ရတယ်
တိုက်ပွဲချမ်းမှာထောင်ထဲချီရှိနေတဲ့ဒုက္ခတွေတွေကိုတော့ပြီးခဲ့တဲ့ရက်ပိုင်းကပဲထိုင်းဆိုရကမြန်မာပြည်ဘက်ကိုပြန်ပို့ခဲ့ပါတယ်အခုခါမှာတော့ရာကနန်းလောက်ပဲရှိပါတော့တယ်နေရမပြောင်းရဲကြတဲ့ဒုက္ခတွေတွေကတော့တောင်ရင်းမြစ်နယ်ဘေးကိုပြန်ရောက်လာကြတယ်လို့လည်းဆိုပါတယ်
တော်ကြတယ်မှာရှိတဲ့ဒုက္ခတွေကတော့တက်ကွဲတန်နားနေတယ်တက်ကွဲတန်စိတ်မချရကြတော့ပြန်တုံတာရှိတယ်အထိုင်းမဲ့ကျန်နေပြီးတော့ပုံတာရှိတယ်တို့တော့လည်းသူတို့ရွာရဲ့ရောင်မပြန်ရကြပဲနဲ့ဆက်ဘက်ကနေပြီးတော့ဘုံကတုံနေဆိုတဲ့ခါကျတော့သူတို့အချင်းချင်းသူကန်းစားတစ်ချောင်းပါပေါ့နော်နေတာတွေတွေ့ရတယ
်တည်ရင်ပြီးနေမြောက်ဦးခရိုင်ရေကေကောင်မြို့တဲ့အတွင်းမှာခိုလုံနေတဲ့စွတ်တော်အမှတ်နှစ်ဦးနဲ့ဆရာနာဒိမ့်မှုကိုစန့်ကျင်နေတက်ကြွလှူရှားသူတွေအကြမ်းမဖက်အာနာဖီဆန်စီဗီယန်လုထားတဲ့ဝန်ထမ်းတွေပါတဲ့လူ20ကျော်ကိုစစ်ကောင်စီတပ်တွေကပြီးခဲ့တဲ့နှစ်ဒီဇင်ဘာလ14ရက်နေ့မှာဝင်ရောက်ဖမ်းဆီးခဲ့ပါတယ်။နောက်တစ်ရက်ဖြစ်တဲ့ဒီဇင်ဘာလ15ရက်နေ့ကစလို့ကရင်မျိုးသားလွတ်မြောက်ရေးတပ်အပါအဝင်ကရင်မျိုးသားကာကွယ်ရေးတပ် NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဒုက္ခတွေတွေဟာတောင်ကနန်းလောက်နေဆက်တစ်လျှောက်ကိုထွက်ပြေးခဲ့ရတာဖြစ်ပါတယ်ရှင်။
မအေးမှာပြောပြသွားတာပါဆက်လက်ပြီးတော့ကျမရေးဆိုင်ရာသတင်းဆောင်ပါတပုတ်ကိုတင်ပြပေးပါအောင်မယ်ကိုဗစ် -19 ကာယောဂါကြောင့်ကမ္ဘာတစ်ဝှမ်းသေဆုံးသူဟာ9တန်းခွဲကျော်ရှိသွားပြီဖြစ်ပါတယ်ရောဂါထိန်းချုပ်ရေးအတွက်နှာခေါင်းဆီးတွေမဖြစ်မနေတတ်ဖို့ကာကွယ်ဆီးတွေထိုးကြဖို့တိုက်တွန်းနေပေမဲ့လက်မခံတဲ့လှုပ်ရှားမှုတွေအမေရိကန်နဲ့ဥရောပနိုင်ငံတွေမှာရှိနေပါတယ်နှာခေါင်းဆီးတွေမတတ်ရင်ဘယ်လိုအန္တရာယ်မျိုးတွေရှိပါသလဲအမေရိကန်နိုင်ငံမှာရှိတဲ့ကူးစက်ရောဂါအထူးကဒေါက်တာဇီယာတက်ကိုမတ်အင်ဂျင်နိုင်ငံဆက်သွယ်မေးမြန်းရမှာဒေါက်တာဇီယာတက်က Skype ကနေအခုလိုစတင်ပြောဆိုပါတယ
်ဆိုတော့နှာခေါင်းဆီးမတက်တဲ့ကိစ္စဟာတော်တော်လေးဆိုးတဲ့အနေအထားရှိတယ်မှာဘာဖြစ်လို့လဲဆိုတော့အထူးသဖြင့်ဒီဟိုပေါ့နော် Omicron နဲ့ပတ်သက်လို့ဆိုပေါ့နော်ဆိုတော့အကောင်းဆုံး example ကိုပြောရလို့ရှိရင်မှာဒီတစ်ခေါက် Omicron outbreak ဖြစ်တဲ့ဟာကိုကြည့်ကြည့်ပါ ဒီကျွန်တော်တို့ဒီနိုင်ငံမှာတော့ကျွန်တော်တို့သိတာပေါ့နော် Omicron စပြီးတော့ outbreak ဖြစ်တာဒီဒီ New York မှာဆိုလို့ရှိရင်ဒီမြို့မှာဒီမြို့ထဲမှာစပြီးဖြစ်တာမဟုတ်ဘူးမှာဘယ်မှာစပြီးတော့အသီးသသာဖြစ်လာလဲဆိုတော့ဒီ upstate New York လို့ခေါ်တဲ့ New York ရဲ့အပေါ်ပိုင်းပေါ့နော်ဒီကျောင်းနေပါအဲ့မှာမှရကျွန်တော်ဒီ upstate new york ဆိုတာမှတိမာမှာဒီမှာဆိုလို့ရှိရင်တော့ဒီ buffalo လို့ဒီတော့နည်းနည်းလေးလူကြီးမထူတတ်တဲ့အရာနေရာတွေပေါ့မှာရယ်ဟုတ်လေဆိုတော့အများစုကတော့လူပြူတွေနေတယ်နောက်တစ်ခုကခုနလိုပဲပေါ့ vaccine ကိုသိပ်ပြီးတော့ဟိုဘယ်လိုခေါ်မလဲမထိုးကြတဲ့လူတွေများတယ်နောက်တစ်ခုက mask မတက်ကြဘူး
အခုလိုနှကောင်းစီးတက်ဖို့ကာကွယ်ဆေးထိုးဖို့စန့်ကျင်သူတွေထဲမှာဆရာဝန်တွေလည်းတောင်းတဲ့ချီပါဝင်နေတာတွေ့ရပါတယ်ဒါကြောင့်မလဲဒေါက်တာဇီယာတက်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ဒီနိုင်ငံမှာလေတခုရှိတာသူတို့ကဒီဘက်ရောပေါ့ဘာသာရေးပေါ့နော်ဆိုတော့သူတို့ကဒီဘာသာရေးမှာလုံငယ်တဲ့ဒီ vaccine တွေကိုစပြီးလုပ်တဲ့အချိန်မှာသူတို့ကဒီ embryo လို့ခေါ်တဲ့သရေသားပေါ့နော်သရေသားမှာဆိုပြီးတော့စပြီးတော့စမ်းထားတဲ့အပိုင်းရှိတယ်မှာလေဆိုတော့အဲ့ဒီဟာကကြတော့သူတို့ကတချို့သောဘာသာရေးကလူတွေကဒီ vaccine ကိုသူတို့ဒီသရေသားကိုတုံးထားပြီးတော့စမ်းထားတဲ့အတွက်ကြောင့်ဒါကတော့ဟိုအသက်ကိုရှင်နေတဲ့ပစ္စည်းတစ်ခုပေါ့နော်ဆိုတော့အဲ့ဒီအတွက်ကြောင့်သူတို့မယူဘူးဆိုပြီးတော့ယူဆချက်ရှိတယ်မှန်လားဆိုတော့မှန်ပါတယ်သရေသားမှာသူတို့စမ်းခဲ့တယ်သူကဒီသရေသားမှာမူမူတည်ပြီးတော့ဒါပေမဲ့လေဒါကသေဝါးတဲ့သရေသားတွေပဲသူတို့လုတ်တာဟိုသူတို့ကတော့ဒီမှာကတော့ကျွန်တော်တို့ပြောတာကတော့ကိုယ်ပြက်ချသွားတဲ့သရေသားပေါ့နော်ကိုယ်ပြက်ချသွားတဲ့သရေသားဆိုတာအများစုကတော့ဆုံးသွားပြီးတဲ့သရေသားတွေပါအဲ့မှာတော်တော်လေးကိုကြည့်ရတဲ့တပိုင်းရှိခဲ့ဘူးလေ။နောက်တစ်ချက်ကပါလေဆိုတော့ဒီနိုင်ငံမှာအမှလည်းကြားဦးမှာမှာဒီ vaccine ထိုးလို့ဒီ autism လို့ခေါ်တဲ့ကလေးတွေမှာညံရည်ညံသွေးကျဆင်းမှုပေါ့နော်။ autism ဆိုရယ် autistic child တွေရှိပါတယ်။ဗမာနိုင်ငံမှာလည်း autistic child တွေရှိပါတယ်။အဲ့ဒါဘာမှမဆိုင်ပါဘူး vaccine နဲ့လေ။သူတို့ကသူတို့ဟိုဖြစ်တဲ့အတွက်ကြောင့်ဆိုပြီးတော့ဖြစ်တာပါတယ်ပေါ့နော်အဲ့ဒါတပိုင်းပါတယ်နောက်တတိယတပိုင်းကပါလေဆိုတော့အဲ့ vaccine တို့မျိုးသားတွေမှာဒီအမျိုးသားရဲ့ဒီ for hypogonadism လို့ခေါ်တဲ့ hypospermia ပေါ့နော်ဒီကျွန်တော်တို့ဒီဈေးပညာရဆိုလို့ရှိရင်တော့ဒီခလေးရနိုင်တဲ့နှုန်းကကျရဲဆိုပြီးတော့ဒီ internet ပေါ်မှာဖြန့်တဲ့တပိုင်းရှိတယ်ဆိုတော့ဒီအချက်၃ချက်ကတော်တော်လေးကိုပြည့်ရိုက်ပါတယ်
ဒါကြောင့်ကိုဗစ်ကူးစက်မှုနဲ့တိုက်ဆုံမှုနှုန်းမြင့်မားနေစေဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာရောဂါထိန်းချုပ်နိုင်ရေးနယူးယောက်ပါဝင်ပြည်နယ်တချို့မှာကျန်းမာရေးဝန်ထမ်းတွေလူအများနဲ့ဆက်ဆက်နေတဲ့လုပ်ငန်းခွင်တွေမှာကာကွယ်ဆေးမဖြစ်မနေထိုးဖို့ဆိုတဲ့အချက်ကိုပြည်နယ်အစိုးရတွေကသတ်မှတ်ပြဋ္ဌာန်းလာကြောင်းဒေါက်တာဇီယာတက်ကဆိုပါတယ
်အခုဆိုရင်တချို့ state တွေမှာ booster mandate ဆိုတဲ့အပိုင်းပါလာပြီ okay so booster mandate ဆိုတာတတိယ dose ထိုးရမယ်ဒီပြန် employee ဆိုဒီနေ့ဆိုရင်ကျွန်တော် New York State ကနေဒီအခုလက်ရှိဟိုပါပေါ့နော်ပြည်နယ်ဝန်ကြီးချုပ်ပေါ့သူကနေစပြီးတော့အဆိုပြုတဲ့အမျိုးသမီးကဆိုဒီနေ့ဆိုရင်ကျွန်တော်တို့စာတွေစပြီးတော့ရောက်လာပြီ booster တွေဆေးရုံမှာထိုးရမယ်ဒီမှာထိုးရမယ်ကျွန်တော်ဒီဆေးရုံတွေမှာလည်း mandate ဖြစ်တယ်ဒါ New York State ကလည်း mandate ဖြစ်တယ် California State မှာလည်း mandate ဖြစ်တယ်ကျွန်တော်တော်တော်များများစိတ်တွေကတော့ mandate ဖြစ်တယ်လို့ကျွန်တော်ထင်ပါတယ
်။အမေရိကန်ပြည်ထောင်စုမှာ2020ပြည့်အစောပိုင်းကစခဲ့တဲ့ COVID-19 ကပ်ရောဂါကူးစက်မှုဟာနှစ်နှစ်အတွင်းလူပေါင်း 836,000 ကျော်သေဆုံးခဲ့ပြီးစီးပွားရေးကိုအကြီးအကျယ်ထိခိုက်ခဲ့တဲ့အတွက်လက်ရှိမှာတော့ကုန်စည်နှုန်းအဆမတန်မြင့်မားလာမှုကိုအမေရိကန်ပြည်သူတွေရင်ဆိုင်နေရပါတယ်။
ဒါကတော့မန်အင်ဂျင်နိုင်ဆက်သွယ်မြန်မြန်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာ VOA ရဲ့ဂျာတာပရင်းနေမနေ့ကအတန်လင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တိုင်းနဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Judelchat 70B Asia Bin Juru Channel 13ဒါမှမဟုတ်Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ မြန်မာနိုင်ငံကပြည်ရေးသက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ဂျာတာပတိနေ့မနေ့ဖက်အတန်လွင့်စီစဉ်ကိုလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ49 kHz 6353လိုင်းလမီတာ190 kHz 1905တို့ကနေဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဒုတိယပိုင်းနာယူပဲအတင်းမှာတော့ဗတ်စင်ကန္တာတွေကိုထုတ်လွှင့်ပေးတော့ဖို့စီစဉ်ထားပါတယ
်တဲကင်စာယောဂါဆိုရင်ဒီကမ္ဘာလုံးမှာမျိုးသမီးရောမျိုးသားများမှာပါဖြစ်များဆုံးကင်စာ၅မျိုးထဲမှာပါဝင်ပါတယ်
မကြခင်မကြမီပဲထုတ်လင့်ပေးမဲ့ကျမ်းမာရေးအစီအစဉ်ထဲမှာအပြည့်စုံကိုနားတော်တာဆင်ရပါမယ်အဲ့ဒီနောက်မှာတော့မြမရေးသုံးသက်ချက်ဒါအပြင်အာကစားကန္တာတွေကိုတိုက်ရိုက်ဇက်တိုက်ထုတ်လင့်ပေးတော့ဖို့စီစဉ်ထားပါရခင်ဗျာအခုပထမဆုံးအနေနဲ့ကတော့ကျွန်တော်တို့လူထုနဲ့ကျမ်းမာရေးအစီအစဉ်ကိုစတင်ထုတ်လင့်ပေးပါမယ်ဒီတစ်ပတ်မှာတော့အရက်တောက်တတ်သူတွေအနေနဲ့ဘီပိုးစီပိုးကူးစက်ခံထားရခြင်းရှိမရှိစမ်းသပ်စစ်ဆေးပြီးကျွတ်တင်ကာကွယ်ကုသမှုတွေပြုလုပ်ထားမယ်ဆိုလို့ရှိရင်အသေးကင်စာယောဂဖြစ်ဖို့ရာဂိုင်နှုန်းကိုရော့ကျစေနိုင်မှာဖြစ်တဲ့အကြောင်းတွေကိုဒေါက်တာတန်းစောကဒီတစ်ပတ်မှာတင်ပြထားပါခင်ဗျာ
အသေးကင်စာယောဂဟာအဖြစ်အများဆုံးကင်စာယောဂ၅မျိုးထဲမှာပါဝင်တဲ့ယောဂတစ်ခုဖြစ်ပေမဲ့အသေးကင်စာယောဂဖြစ်စေတဲ့အကြောင်းရင်းတော်တော်များများဟာကျွတ်တင်ကာကွယ်လို့ရတဲ့အကြောင်းအရာတွေဖြစ်တယ်လို့သိရပါတယ်အသေးကင်စာယောဂနဲ့ပတ်သက်တဲ့ဗဟုသုတတွေကိုသိရှိအောင်လေ့လာပြီးလက်တွေ့လိုက်နာကျင့်သုံးမယ်ဆိုရင်အသေးကင်စာယောဂဖြစ်ဖို့ရာဂိုင်နှုန်းတွေရော့ကျသွားမှာဖြစ်တယ်လို့အထွေထွေယောဂအထုကုဆရာဝန်တဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်အသေးကင်စာယောဂဆိုရင်ဒီကမ္ဘာလုံးမှာမျိုးသမီးရောမျိုးသားများမှာပါဖြစ်များဆုံးကင်စာ၅မျိုးထဲမှာပါဝင်ပါတယ်နောက်တစ်ခါဒီအသေးကင်စာနဲ့ပတ်သက်ပြီးတော့ဒီဖြစ်နိုင်ခြေရှိတဲ့အချက်တွေအားဆိုလို့ရှိရင်ဆရာတို့ကာကွယ်လို့ရနိုင်တဲ့အချက်တွေဓာကြီးပဲပါနေတဲ့အတွက်ကြောင့်မလို့နော်အသေးကင်စာကဒီဖြစ်ပွားမှုမရှိအောင်ကာကွယ်လို့ရနိုင်တဲ့မျိုးစားတွေမှာပါနေတယ်။နောက်တစ်ချက်ကတော့ဒီအသေးကင်စာဖြစ်ပွားပြီဆိုရင်စောစစ်စစ်တိမယ်ဆိုရင်ပျောက်ပြင်းအောင်ကုသနိုင်တဲ့ကင်စာမျိုးစားတွေမှာလည်းပါဝင်နေတဲ့အတွက်ကြောင့်ဒီပြည်သူလူထုအနေနဲ့ဒီအသေးကင်စာနဲ့ပတ်သက်တဲ့ဖြစ်နိုင်တဲ့အခြေအနေတွေနောက်တစ်ခါစောစစ်စွာတွေးရှိအောင်ဆောင်ရွက်ရမယ့်အချက်တွေကိုသိရှိပြီးတော့တိုင်းနာနိုင်မယ်ဆိုရင်အသေးကင်စာဖြစ်ပွားမှုနှုန်းရောအသေးကင်စာကြောင့်ဒီပျောက်နှုန်းမှာကြောကြတော့မှာဖြစ်ပါလေဒါကြောင့်မလို့ဒီတဲကဆာနဲ့ပတ်သက်တဲ့ဘုသုတတွေကိုသိရှိအောင်เนาะလေ့လာပြီးတဲ့အခါမှာလိုက်နာဖို့ကအရေးကြီးတယ်လို့ဆရာနဲ့ပြပါဆုံးပြောချင်ပါတယ်ပေါ့เนา
ะအတဲကင်စာယောဂဖြစ်စေတဲ့အကြောင်းအရာတွေတော်တော်များများရှိပေမဲ့အများဆုံးဖြစ်စေတဲ့အဓိကအကြောင်းအရာအနေနဲ့ကတော့၄မျိုးရှိတယ်လို့သိရပါတယ်အတဲအောင်တဝါဘီပိုးစီပိုးနဲ့အရက်တောက်ချင်းအတဲစီဖုံးချင်းတွေဟာအတဲကင်စာယောဂဖြစ်စေတဲ့အဓိကအကြောင်းရင်းတွေဖြစ်ပါတယ်ဒီဘိုးစီဘိုးတွေကိုစစ်ဆေးကာကွယ်ကုသမှုတွေပြုလုပ်ဖို့လိုအပ်တယ်လို့အရက်တောက်ချင်းကိုရှော့ချပြီးအသေးစီဖုံးစီတဲ့အကြောင်းအရာတွေကိုရှောင်ကျဉ်ကြရမှာပါဒီဘိုးစီဘိုးနဲ့အရက်တောက်ချင်းအသေးစီဖုံးချင်းတွေပြင်အင်ဖလာတောက်ဆင်ပါတဲ့မှုတက်နေတဲ့အစားတောက်တွေကိုရှောင်ကျဉ်ပြီးအဝမလုံအောင်ကိုလေးချင်းရှော့ချတာမျိုးကိုပြုလုပ်ပေးနိုင်မယ်ဆိုရင်အသေးကင်စာယောဂဖြစ်စေနိုင်တဲ့ရာဂိုင်နှုန်းတော်တော်များများရော့ကျသွားမှာဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါရစေအဲ့
တော့အသေးကင်စာနဲ့ပတ်သက်လို့ရှိရင်သူ့ကိုဖြစ်စေတဲ့အဓိကအကြောင်းတရားတွေကတော့အသေးအောင်တော့ဟာဘီပိုးနဲ့စီပိုးဖြစ်ပါတယ်။ဒါကူးစက်တက်တဲ့ယောဂမျိုးစားထဲမှာပါတယ်။အသေးအောင်ဘီနဲ့စီရဆိုလို့ရှိရင်ဒီအသေးကင်စာယောဂကိုအဓိကဖြစ်စေတဲ့အကြောင်းတရားဖြစ်ပါတယ်ပေါ့နော်။အဲ့တော့အသေးအောင်တော့ဟာဘီပိုးစီပိုးပြင်နောက်ထပ်အသေးကင်စာဖြစ်နေတဲ့အခါရှိပါတယ်။အဲ့ဒါကတော့ဒီအသေးစီပုံယောဂနောက်ရက်တောက်တာညားတာပေါ့နော်။ရိုးရိုးရက်တောက်တာမဟုတ်ပဲနဲ့ဆိုတော့ heavy trainer လို့ခေါ်တဲ့ရက်ကိုအလွန်ကျော်တောက်သုံးတဲ့သူတွေရဲ့အဲ့ဒါအဝါလွန်တဲ့လူနဲ့စီးချိုဝေဒနာတွေမှာအသေးကင်စာဖြစ်တာပုံတွေ့ရတယ်ပေါ့နော်ဆိုတော့ဒီအချက်တွေကဆိုလို့ရှိရင်အသေးကင်စာဖြစ်စေနိုင်တဲ့အဓိကအချက်ပေါ့တခြားချက်လေးတွေကတော့နည်းနည်းပါးပါးရှိပါတယ်ဆေးလေးတောက်တဲ့အချက်လေးတွေပါတယ်နောက်တစ်ခါဒီအသေးမှဖြစ်တတ်တဲ့တချို့ယောဂါတွေကလည်းကြာလာလို့ရှိရင်အသေးကင်စာဖြစ်သွားနိုင်ဒါပေမဲ့ရာဂိုင်းနှုန်းအနေနဲ့ကြည့်မယ်ဆိုတော့ဒီကနေပါအဲ့တော့ပြန်ပြီးပြောမယ်ဆိုအသေးကင်စာကြောင့်ဟိုဖြစ်စေတဲ့အဓိကအချက်တွေပြောပါဆိုရင်အသေးအောင်သားဟာဘီပိုးရဲ့အသေးအောင်သားဟာစီပိုးရဲ့အသေးစီပိုးရဲ့ရက်တောက်ချင်းဒီလေးခုကိုတွားတွေ့ပါအဲ့တော့ဒီလေးခုလုံးဝလည်းပဲကျတို့ဟာကာကွယ်နိုင်တဲ့အထဲမှာပါတယ်စောစီအောင်ဖြည့်ရှိနိုင်အောင်လုပ်နိုင်တဲ့အထဲမှာလည်းပါတယ်ကုသလို့လည်းရတဲ့အတွက်ကြောင့်မလို့ဒီအချက်လေးချက်ကိုသာကျတို့ကပြပြစီစီကင်တွယ်နိုင်မယ်ဆိုလို့ရှိရင်အသေးကစားဖြစ်ပွားမှုနှုန်းကိုအများကြီးကြောကြသွားမှာပဲဖြစ်ပါတယ်
ီဘိုးစီဘိုးနဲ့အရဲတောက်တာတွေဟာအတဲကင်သာယောဂဖြစ်စေတဲ့အဓိကအချက်၄ချက်ထဲမှာပါဝင်တာကြောင့်ဘီဘိုးတောင်မှမဟုတ်စီဘိုးကူးဆက်ခံရပြီးအရက်ကိုလည်းအလွန်ကျွံတောက်သုံးနိုင်မယ်ဆိုရင်အတဲကင်သာယောဂဖြစ်ဖို့အခွင့်အရေးများသွားနိုင်တယ်လို့သိရပါတယ်။အရက်တောက်တဲ့သူတွေအနေနဲ့ဘီဘိုးစီဘိုးကူးဆက်ခံရခြင်းရှင်းရှင်းစစ်ဆေးသင့်ပြီးရှိခဲ့မယ်ဆိုရင်လည်းလိုအပ်တဲ့ကုသမှုတွေကိုပြုလုပ်ထားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။အ
တဲကင်သာဖြစ်နိုင်ခြင်းများစေတဲ့အချက်ထဲမှာအဓိကအချက်၄ချက်ထဲမှာအတဲရောက်တော့ဝါဘီဘိုးရဲ့အတဲရောက်တော့ဝါစီဘိုးအရက်တော့တုံးခြင်းနဲ့ဒီအသေးစီပုံချင်းဆိုပြောင်းနေတာတွေ့ရမှာဖြစ်ပါတယ်။အဲ့တော့တကယ်၍များဘီဘိုးစီဘိုးရှိတဲ့လူတယောက်ကအရက်တော့လိုက်မယ်ဆိုရင်အသေးကင်ဆာဖြစ်နိုင်ရေနှစ်ခုသုံးခုသွားပြီးတော့ပေါင်းစည်းတဲ့အခါမှာအသေးကင်ဆာဖြစ်နိုင်ကြရအရင်ရင့်တက်သွားမှာပဲဖြစ်ပါတယ်။အဲ့တော့လက်တွေ့ဘဝမှာလည်းဆရာတို့ကြည့်မယ်ဆိုရင်ဒီအသေးအောင်သားဝဘီဘိုးစီဘိုးရှိတဲ့လူရက်လုံးကျော်တောက်တဲ့ဆိုလို့ရှိရင်ဆရာတို့ကဒီ9နှစ်10နှစ်လောက်တွဲမှာရင်အဲ့လိုအသေးကင်ဆာဖြစ်တာတွေတွေ့နေရပါတယ်။ဒါကြောင့်မလို့ကိုကဒီရက်တောက်တတ်တဲ့လူဖြစ်တဲ့အခါအရက်ကိုလည်းဆရာတို့ကစနစ်တကျတောက်သုံးမယ်တတ်မှတ်တဲ့အန္တရာယ်မရှိတဲ့ဘောင်တွေမှာလည်းတောက်သုံးမယ်အသေးအောင်သားကဘီဘိုးစီဘိုးကိုစစ်ဆေးထားပြီးတော့ဒီစပိုးတွေလည်းမရှိဘူးဆိုလို့ရှိရင်တော့ကိုဒီဒီအသေးကင်ဆာဖြစ်ဖို့ရာခိုင်နှုန်းနည်းသွားတယ်နော်ဒါကြောင့်မြည်သူမဆိုကိုကရက်တောက်တတ်တဲ့လူဆိုရင်တော့ဘီဘိုးစီဘိုးစစ်ဆေးထားပြီးတော့ကြိုတင်ကာကွယ်နိုင်တဲ့ဘီဘိုးကာကွယ်ဆေးထိုးထားမယ်စီဘိုးဆိုရင်ကာကွယ်လို့မရတော့လည်းပဲစီဘိုးရှိတဲ့သူကကပ်ပြီးအောင်ကုသနိုင်တဲ့စေဝါကုသထားမယ်ဆိုလို့ရှိရင်အရင်နဲ့ပေါင်းပြီးတော့အသေးကင်စာဖြစ်ပွားတာကိုချော့ချနိုင်မှာဖြစ်ပါတယ်ပေါ့နော်။နောက်တစ်ခါကိုကိုယ်တိုင်ကရက်လက်တောက်တတ်တယ်ဒီဘိုးစီကိုလည်းရှိတယ်ဆိုတာကိုကိုသိလာတဲ့အခါဆိုရင်ကိုကရက်ကိုစနစ်တကျတောက်သုံးမယ်ဆိုလို့ရှိရင်အသေးကင်စာဖြစ်ပွားမှုတော့ကိုချော့ချပြီးတော့ကာကွယ်နိုင်မှာဖြစ်ပါတယ်။ဒါကြောင့်မလို့ဆရာတို့ရက်မတောက်ခင်မှာဒီဘိုးစီကိုကြိုစစ်ထားပါကြိုစစ်ထားရင်ဘာရှိလဲဆိုရင်ကိုဘီလူးဆိုင်နိုင်လို့ရှိရင်နောက်ဆက်တွဲအသေးကင်စာဖြစ်တာကိုလည်းကာကွယ်သွားနိုင်မှာဖြစ်ပါတယ
်။အရက်တောက်တဲ့သူတွေအနေနဲ့ဘီဘိုးစီဘိုးကူးဆက်ခံရခြင်းရှင်းရှင်းဆန်းသက်စစ်ဆေးပြီးကြိုတင်ကာကွယ်မှုတွေပြုလုပ်ထားမယ်ဆိုရင်အသေးကင်စာရောဂါဖြစ်ဖို့ရာခိုင်နှုန်းကိုလျော့နည်းကျဆင်းစေမှာဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစပ
ဒေါက်တာတန်းစောအပတ်စဉ်တင်ဆက်တဲ့လူတို့နဲ့ကျန်းမာရေးအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာ VOA American အသံရဲ့ဂျာတာပရင်းနဲ့မနက်ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေကြအစီအစဉ်တစ်ခုဖြစ်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ဖို့အချိန်ကြာရောက်လာပါပြီဒီတစ်ပတ်မှာတော့အာနာသိမ့်တက်လာတဲ့စစ်ကောင်စီကတက်ခါကြမှာတစ်နှစ်အကြာမှာရွေးကောက်ပွဲလုပ်ပေးမယ်လို့ပြောပါတယ်အခုတော့2023ဩဂုတ်လမှာရွေးကောက်ပွဲကျင်းပပြီးရလအတိုင်းအာဏာလွှဲပေးမယ်လို့ဆိုထားပါတယ်။အဲ့ဒီလိုလှုပ်ဆောင်နိုင်မဲ့အခြေအနေအခင်းအကျင်းတွေကိုပြီးခဲ့တဲ့တစ်နှစ်တာအတွင်းဘလောက်အထိလှုပ်ဆောင်ပေးခဲ့လှုပ်ဆောင်နိုင်ခဲ့ကြပါသလဲ။မြမအရေးသုံးသပ်သူဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ
်။ကောင်းကင်ကြီးကဒီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာဟာတစ်နှစ်ပြည့်တော့မှဖြစ်ပါတယ်။ဒီတနှစ်ကာလအတွင်းစစ်ကောင်စီရဲ့လှုပ်ဆောင်ချက်တွေဟာတိုင်းပြည်ပြန်ကောင်းလာဖို့အတွက်ဘလောက်များထိရောက်ခဲ့သလဲ။ဘာတွေများလှုပ်ဆောင်ခဲ့သလဲဆိုတာကိုဖော်ဆွန်းစပြီးတော့သုံးသပ်ကြည့်ကြပါရစေ။အာဏာသိမ်းတဲ့ကိစ္စမှန်မှန်မှန်ဘာဖြစ်ညာဖြစ်ဆိုတာတော့ပြောစရာမလိုတော့တဲ့ကိစ္စဖြစ်ပါတယ်။တိုင်းပြည်ပြန်ကောင်းလာဖို့အတွက်အခြေခံတည်ငြိမ်မှုတို့လူမှုရေးစီးပွားရေးပုံမှန်လက်ပတ်ဖို့အတွက်သူတို့ရဲ့လှုပ်ဆောင်ချက်တွေထိရောက်မှုတွေဘလောက်ရှိခဲ့တယ်လို့သုံးသပ်လိုပါတယ်ခင်ဗျာ။
အော်အထူးသဖြင့်တော့ဒီနိုင်ငံတကာအဖွဲ့အစည်းတွေပေါ့ကမ္ဘာပံတို့ IMF တို့ကသုံးသပ်တာရှိပါတယ်ဆိုတော့ကျွန်တော်တို့တိုင်းပြည်ကစီးပွားရေးအရကငိုရဲဟာဒီ COVID-19 ကြောင့်ဟိုကျနေတဲ့အနေအထားမှာအာဏာသိမ်းတဲ့အခါကျတော့ဟိုထူးထူးခြားခြားကျသွားတဲ့အနေအထားရှိပါတယ်အဲ့တော့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကဟို -18 ပေါ့နော်အနှုတ် 18 ဟိုရာခိုင်နှုန်းလောက်ကြီးကျသွားတယ်ဆိုတော့သုံးသပ်ချက်ရှိပါတယ်ဆိုအဲ့ရနေပြီးတော့အခုအာနာသိမ့်ပြီးရဲ့တစ်နှစ်ကာလမှာပြန်ပြီးတော့တက်လာသလားဆိုတဲ့အနေအထားမှာတော့ကျွန်တော်ရှင်းတယ်ဟိုတော်တော်ကြီးရုန်းကန်နေရတဲ့အနေအထားမျိုးရှိနေဆိုတော့တွေ့ရပါတယ်အရေးကြီးတဲ့ကိစ္စကဘဏ်နေပါဆိုတော့ဘဏ်နေမှာဟိုသိတဲ့တိုင်းပဲကျွန်တော်တို့ ATM မှာပတ်စံသွက်ထုတ်လို့မရဘူးကျွန်တော်မှာငွေရှိရင်လည်းဘဏ်ကနေပြီးတော့ဟိုအပတ်စင်မှာဟိုပုံမှန်ထုတ်ပေးလို့မရတဲ့အနေအထားတွေဖြစ်ပါတယ်တော့အဲ့တော့ယင်းညွတ်နယ်မှုကိစ္စဝန်ထမ်းတွေလာစားပေးဖို့ဆိုတော့နောက်ကျန်တဲ့ကိစ္စတော်တော်များများကပြဿနာရှိပါတယ်။ဒါအဲ့တော့ရာဂိုင်းနှုံးတစ်ခုကိုအမြတ်ပေးပြီးတော့ထုတ်နေရတဲ့အနေအထားကလည်းအခုချိန်ကြီးဟိုရှိုံဆိုတာကျွန်တော်တို့တွေ့ရပါတယ်။
ဒီသားတွေရဲ့အထွေထွေတည်ငြိမ်မှုကိုဘယ်လောက်ထိအားရစရာကောင်းမှာလဲနည်းနည်းတိုးတက်မှုကိုရှိလာပါရဲ့လားဥပမာဖြင့်တရားဥပဒေစိုးမိုးရေးစစ်မှန်တဲ့တရားဥပဒေစနစ်တို့ဘာလို့သူတို့စီမှာရှိပါရဲ့လားအခုကြားရတဲ့ကိစ္စတွေကတော်တော်လေးကြောက်စရာကောင်းတဲ့အမှုခင်းတွေဆစ်ဆဲတဲ့ကိစ္စတွေမှာလည်းကြားရပါတယ်အဖမ်းစီတွေကလည်းအင်တာမြားတွေတန်တရားနဲ့ဖမ်းစီတွေဆိုတော့အဲ့ဒီကိစ္စတွေလည်းနေဆု
အပိုင်းပေါ့နော်သူသဖြင့်ကျွန်တော်တို့ထွေးအုပ်ရုံးပေါ့အထွေထွေအုပ်ချုပ်ရေးဌာနကဒီအုပ်ချုပ်ရေးဆိုင်ရာဝန်ဆောင်မှုပေးတာတွေပါမယ်နောက်တစ်ခါကျွန်တော်အခုလျှက်စစ်လိုကိစ္စမျိုးရေးပေးကိစ္စမျိုးနောက်တစ်ခါကာကွယ်ဆေးထိုးတဲ့ကိစ္စမျိုးတွေဟိုရှိပါတယ်ဒါဝန်ဆောင်မှုအပိုင်းမှာဆိုတော့နောက်တစ်ခုကတော့တရားဥပဒေစိုးမိုးရေးပေါ့ခုနပြောတဲ့ဟိုရာဇဝတ်မှုတွေများလာတာတို့ကနတရားရုံးနေရာသူတို့ရဲ့တာဝန်ကိုသိချမထမ်းဆောင်နိုင်တာလို့ဆိုတော့ဒီလိုအပိုင်းကိုကျွန်တော်နည်းနည်းခွဲပြောချင်ပါတယ်ဒီအုပ်ချုပ်ရေးအပိုင်းမှာတော့ကျွန်တော်တို့အခုလေးလာမိသလောက်ပေါ့နော်အနေထားကတော့ mix ပေါ့ဟိုကျွန်တော်တို့ရောထွေးတယ်လို့ထင်ပါတယ်ဆိုတော့တချို့ပြောတာတော့အခုလိုကာလမှာပို့ပြီးတော့အုပ်ချုပ်ရေးကမြန်လာတယ်လို့ဟိုပြောတာတွေရှိပါတယ်ဆိုတော့ဒါပေမဲ့တချို့နေရာတွေမှာလည်းအခုချိန်ကဟိုလက်ပြေးလိုက်ယူမှုကပုံများတယ်ပို့ပြီးတော့ဒီကပြင်းနေမြန်ဖြစ်တယ်ပေါ့ဆိုတော့ဒါမျိုးသုံးသပ်ချက်တွေရှိပါတယ်ဆိုတော့နောက်တစ်ခါကာကွယ်ဆေးကတော့ကျွန်တော်မြင်တာလူတော်တော်များများထိုးကြတယ်ဆိုတော့သတင်းမျိုးလည်းကျွန်တော်တို့တွေ့ပါတယ်နောက်တစ်ခါလျှက်စစ်မီးကိစ္စကတော့အလုံးအကူကတော်တော်ဒုက္ခရောက်နေတဲ့ကိစ္စဖြစ်ပါတယ်ဆိုတော့နောက်တစ်ခုကတရားရုံးတွေကတော့ခုနဟိုဆွေးနွေးတဲ့အတိုင်းပါပဲဆိုတော့ကျွန်တော်တို့တရားရုံးတွေမှာတော့တရားဥပဒေစိုးမိုးရေးကိစ္စကျွန်တော်ဆင်တယ်တော်တော်ကျဆင်းသွားလေလို့ထင်ပါတယ်နောက်ရာဇဝတ်မှုခင်းနေတာပုံများလာတယ်လို့ထင်ပါတယ်။လူတွေအလောက်ကင်ကြက်သေးတာစီးပွားရေးခက်ခဲတာနဲ့အများရာဇဝတ်မှုတွေပုံများလာတယ်လို့ယူဆနိုင်ပါတယ
်။ဟုတ်နောက်တစ်ခါဒီစစ်ကောင်စီအနေနဲ့သူတို့ရဲ့အုပ်ချုပ်မှုကိုနိုင်ငံတကာအများစုလက်ခံလာအောင်လူတွေသုံးတာက international legitimacy လို့သုံးရတယ်ပေါ့လေထားပါတော့အဲ့တော့အဲ့ဒီဘက်မှာသူတို့ကြိုးပမ်းမှုကတော့ဘယ်လောက်ထိတူတက်မှုရှိရထင်ပါလေကျွန်တော်အထူးမေးရင်တော့ဒီညမှာကင်မိုရီးယားဝန်ကြီးချုပ်ဟွန်ဆန်းရဲ့ initiative ပေါ့လေသူကသူကိုယ်တိုင်တယောက်တည်းသွားပြီးတော့မြန်မာနိုင်ငံစစ်ကောင်စီကိုအာဆီယံအသိုက်အဝန်တွေကိုပြန်သွင်းဖို့သူကကြိုးပမ်းတယ်လို့ဆိုပါတယ်လူတော်တော်များများကဆုတ်ချရတယ်ဘယ်လောက်ထိထိရောက်မယ်လို့ထင်ပါလဲအဲ့ဒီကိစ္စက
ဟုတ်ကဲ့ဟိုကျွန်တော်ထင်တာတော့တန်တမာရေးမှာအထူးသဖြင့်အထိနာတယ်လို့ထင်ပါတယ်ဆိုတော့အထူးသဖြင့်တော့ဒီကုလသမဂ္ဂမှာခန့်လာတဲ့တန်အမတ်ဦးကျော်မိုးထွန်းကဒီဒီမိုကရေစီအားစုတွေပဲယက်တီလိုက်တဲ့နောက်ပိုင်းမှာအခုချိန်ကြီးရတာနိုင်ငံတကာစံတမရေးပိုင်းမှာစပြီးတော့အထင်သာတဲ့အနေအထားတွေတွေ့ပါတယ်ဆိုတော့ဒါပေမဲ့လည်းတစ်ဖက်ကဒီအောက်ခြေမြေပြင်ကိုထိ ंछ ုပ်ထားတဲ့အနေအထားမှာဒီနောက်တစ်ခါကျွန်တော်တို့အာဆီယံနေနေကလည်းပြည်လဲရေးကိုဦးတည်ကျွန်တော် 说啥比较有十三大的蓝墙的那都看比较一个生产的蓝墙的人就是最怕的所以你他妈的就按言我人家这边是如果的这样为什么白满人家的那个我年白啦配啦啦就是说啊提醒票楼卡啦说你他就说是吧的所以他们就是说那他们那是这公安的我所以一个那个啥路我下天就不用没事了不用了要么啦咱们的啊变啦咕噜问出来帮忙比如这个啥女人呢变了要求帮忙比如就是说对吧的怎么样
OK所以那都是我的那个是三亿人把这比如不用没事那我们能为也 PRP 不为都投入全部都要来不必要拼命才能留下来没事不要表明下来都到来呗哎就是个人那能安慰 backup PR 不必命来没表演表演就这些事情嘛咱们这些人不要提要麻木了这种人家是如果不信了呗从来哎呀上面嘛把这个 PR 被出来是如果你留下来都送在家吧表家吧光是你别弄明白了哎给小
嗯，就那面那咯，那那年那边个，我 P R B 部就死罢了。所以他们嘞，就那钱嘛喏，第四高级别个叫做嘞，除了这钱弄完嘞，或些收入奥嘛，就没有 P R B 部就人才拉了呀的出来，或没有啊，就那真的新的路线嘞。所以那边看叫做，我表面就是些人家拉个嘞，那个 P R B 来，就那如果得用嘞，那稍微不比较米苦啦嘞，不干多嘞。啊，你才没有撇开看见了，所以大家嘞，目前嘛，年年里头有生产些高嘞，切切的路子嘛。
所以就那，你等你，工商个嘞，对嘛，做了些路上这个撇波都在努力哈。你嘛那个，师傅讲嘛，昂，路铺在不老起，头半撇些吧嘞，有时候从施工时啊，做了表他嘞。怎么规矩？两样不变的，别话没有搞怪，别话没办法，表嘞给啥瑞在不老起。超班批了买入天马的嘞，看龙生下来超班的批人买入天马的。
好个，我就那面那老的路边，我西江西边家子路标牌嘞，咱阿南在那么好古，阿南我听伢了不？就毕业看见了越高贵变路边买，题目贵是两江坡变多买出来，还没有他个地个我西边嘞。所以这拍看见了嘞，把车来着了看见了，就那路面那个。图片片叫那路台南个嘛，对那个，哦，叫那路可能 video 古路可话嘞，所以这路路线呢，哦 ，video 啊那这种的呀，哦，叫那路，哦 ，P 比较易出来的，将来给啥都弄弄了，哦，我们小屋，比如现在如果变线路啊，比较，哦，一般变啊那乱了不咯，就比如南江的叫那路最远，所以咱们不麻烦嘛，叫那路片的啥个。啊，期间家家目标，我去标准上也六米的拉路车下来，啊，共啥子片？奥奇啊，你标你来看见了，到了你来设计下搞那路车嘛嘞？到就是片咯，也只有像伊木给啥的标呢？那都看我 internet 路给啥牛的，那我 VPN 啥子片目标？我得做到明明个，这个我奥奇啊，你啥比如，可能表面是两点没说的，还牛的骗你嘞？那都看见了路，大家一你。讲的，公一旦有的来讲的嘞，他叫做，既然好管好事业拉出来，明白了是吧？
你妈一到达这事情，我拿到达新的阿拉伯，咩 ？VOA 问了他，乌焦山大呢？你妈一到达都乌昂都年路十多岁女真别给他批吧嘞 ？VOA 当然事情那个再来继续拿到达新的阿拉伯。တော်ရရှိမြောက်မြားကျွန်တော်တို့ VOA ကိုစာရေးသားဆက်သွယ်လို့ဆိုရင်အီးမေးလ်ကနေတစင်ဆက်သွယ်ရေးသားနိုင်ပါတယ်ခင်ဗျာဆက်သွယ်ရေးသားရမယ်အီးမေးလ်လိပ်စာကတော့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်ဆက်လက်ပြီးတော့ပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါအောင်မယ်အခုဆက်လက်ပြီးတော့တင်ပြပေးဖို့အလဲကျလာတဲ့ပတ်စဉ်ကဏ္ဍတစ်ပုဒ်ကတော့အားကစားကဏ္ဍဖြစ်ပါတယ်ဒီတပတ်အာကစားကဏ္ဍမှာကဘာကျော်ပေါ်လုံးသမားမက်ကစီရဲ့နာမည်နဲ့အစားအစာအတစ်တစ်ခုစတင်လိုက်တဲ့တဲ့အပါအဝင်ကဘာကျော်ပေါ်လုံးသမားဟောင်းကြီးဖြစ်တဲ့ပီလီရဲ့ကျမ်းမာရေးအခြေအနေနဲ့ပရီးမီးယားလိဂ်ဘက်ကသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာဒီ
ီလိုပဲ Premier League ဘောလုံးပွဲတွေမှာတော့နိုင်ပွဲတွေဆက်နေတဲ့ Man City အသင်းနိုင်ပွဲတွေရပ်သွားခဲ့ပြီးတော့ Man U ကတော့နောက်ဆုံးမိနစ်မှာတွင်းတဲ့ဂိုးနဲ့နိုင်သွားခဲ့ပါတယ်။ဒီနေ့ကတော့ဇယားရိတ်ကပြေးနေတဲ့ Manchester City အသင်းဟာ Southampton နဲ့အဝေးဘက်မှာတကိုးစီစီကျသွားခဲ့ပါတယ်။ဒါကြောင့် Man City ရဲ့ဆက်နပွဲဆက်တိုက်နိုင်ပွဲတွေလည်းဒီဘက်မှာရပ်သွားခဲ့ပါတယ်။ဒီနေ့နီးပြ Pep Guardiola ကတော့ Southampton ကိုတည်ရကြပြီးနိုင်ပွဲတွေရပ်သွားခဲ့တာနဲ့ပတ်သက်ပြီး
Listen, you, all of you, you judge the result. I try to judge the performance. The performance was much better than the game against Arsenal. Much, much better.
ကျွန်တော်ပြောမယ်ဗျာ။ခင်ဗျားတို့မီဒီယာတွေအကုန်လုံးကပွဲရလဲအပေါ်မှာဆုံးဖြတ်ကြပြီးတော့ကျွန်တော်ကတော့ကစားပုံကိုကြည့်ပြီးတော့ဆုံးဖြတ်နိုင်မှုစ조사ပါတယ်။ဒီပွဲကစားတာက Arsenal ပွဲထက်ရောအခြားပွဲတွေထက်ရောကောင်းပါတယ်။ဒီနေ့ကျွန်တော်တို့ကစားရတဲ့အသင်းကဘယ်လိုလဲဆိုတာကျွန်တော်သိပါတယ်။ခင်ဗျားတို့ကကျွန်တော်တို့ကိုပွဲတိုင်း5ဂိုးပြတ်6ဂိုးပြတ်နိုင်မယ်လို့ထင်နေကြတယ်ဆိုရင်တော့sorry ပဲဗျာကျွန်တော်တို့အဲ့ဒီလောက်ကောင်းအောင်တော့မကစားနိုင်ဘူးအဲ့လိုမဟုတ်ရင်လည်းကျွန်တော်တို့ကိုတရားဒီလုံးပွဲတိုင်းနိုင်မယ်လို့ထင်နေကြတဲ့ခင်ဗျားတို့ကမှားနေတာလေဖြစ်ကောင်းဖြစ်နိုင်ပါလေ
ဒါပေမဲ့လို့ရာသီမှာ Champions League ဝင်ခွင့်ရဖို့အတွက်အစဉ်လေးတည်းဝင်ဖို့အချိန်နဲ့ဖြစ်နေကြတဲ့ Manchester United နဲ့ West Ham တို့ရဲ့ပွဲမှာတော့ဒဏ်ရာရအချိန်ပိုနောက်ဆုံးမိနစ်မှာသွင်းတဲ့ Rashford ရဲ့ဂိုးနဲ့ Manchester United ကတကူကူမရှိနဲ့နိုင်သွားပါတယ်အယူသင်းဟာဒီပွဲနိုင်လိုက်လို့အခုလောလောဆယ်မှာတော့အဆင့်၄နေရာကိုတက်လာခဲ့ပါတယ
် I think we pushed hard we tried everything we took all the risks in the world
ကျွန်တော်တို့ဒီပွဲကိုနိုင်ဖို့အတွက်လုံးနိုင်သမျှဆွမ်းကုန်လုပ်ခဲ့တယ်ဒီပွဲမှာဂိုးသွင်းခွင့်ရဖို့ဖန်တီးနိုင်ခဲ့တဲ့ရည်အတွက်နဲ့ဂိုးပေါက်တွေကိုတကယ်တွင်းခဲ့တဲ့အချိန်တွေကိုကြည့်ရင်ကျွန်တော်တို့နိုင်တဲ့လို့ထင်ပါတယ
်တနင်္ဂနွေနေ့ကပွဲစဉ်တွေမှာတော့ Arsenal ကဘန်လီကိုဂိုးမရှိသေးကြသလို Liverpool က Crystal Palace ကို3ဂိုးတကူနဲ့နိုင်ပါတယ်Chelsea နဲ့ Spurs ရဲ့ London Derby ပွဲမှာတော့ Chelsea ကငကူကူမရှိနဲ့နိုင်တော့ပါတယ် Chelsea အတွက်ဂိုးတွေကိုတော့ Ziyech နဲ့ Thiago Silva တို့ကသွင်းခဲ့တာပါဒီပွဲမှာ Spurs ဘက်က Harry Kane ပထမပိုင်းမှာတဂိုးသွင်းခဲ့ပြီးမဲ့ Thiago Silva ကိုလက်နဲ့တွန်းတယ်ဆိုပြီးတော့တိုင်ကဂိုးမပေးခဲ့ပါဘူး Chelsea ကိုရှုံးတာနဲ့ပတ်သက်ပြီး Spurs နေပြ Conti ကတော့
I think that today for the performance I need to be proud of my players because we made a big effort.
ဒါသမားတွေဒီနေ့ကစားပုံကိုကျွန်တော်ဂုဏ်ယူပါတယ်။ဘာလို့လဲဆိုတော့ဒီပွဲကိုနိုင်ဖို့အတွက်ကျွန်တော်တို့အစွမ်းကုန်ကစားခဲ့တာပါ။နှစ်ပတ်အတွင်းမှာ Chelsea ကို3ပွဲရှုံးတာကိုတော့ကျွန်တော်အနေနဲ့ပြန်စင်းစားဖို့လိုပါတယ်။ဖြစ်နိုင်တာကတော့သူတို့နဲ့ကျွန်တော်တို့ဂျာမန်ခြေစွမ်းကွာနေတာလည်းဖြစ်နိုင်ပါတယ်။Harry Kane ရဲ့ဂိုးကိုအင်္ဂလန်မှာမပေးတာအံ့ဩမိပါတယ်။အီတလီမှာဆိုရင်တော့ဒါက50 50ပါပဲ။ဒါပေမဲ့အင်္ဂလန်မှာမပေးတာကတော့အံ့ဩစရာကြီးပါဗျာ
။နောက်ထပ်ဘောလုံးသတင်းတွေမှာတော့ကမ္ဘာကျောင်းဘောလုံးသမားကြီးပီလီဟာပြီးခဲ့တဲ့ပတ်ကတော့နှစ်ရက်ကြာဆေးရုံတက်ခဲ့ရပြီးတော့ဂျာဆောင်ဒီကနေ့ကတော့ဆေးရုံကနေပြန်ဆင်းခဲ့ပါတယ်။ပီလီဟာပြီးခဲ့တဲ့လတွေအတွင်းမှာဥမာအကျိတ်တွေ့ရကြောင့်ခွဲစိတ်ကုသမှုတွေလုပ်ခဲ့ရပြီးတော့ESPN အပါအဝင်မီဒီယာတချို့ကတော့ဘီလီဟာဥမာကြီးကန်ဆာဝင်တာကိုခံစားနေရပြီးအခုခါမှာတော့အသည်းနဲ့အဆုတ်တွေမှာပါအကျိတ်ကိုတွေ့လာနေရတယ်ဆိုပြီးတော့ဖော်ပြနေကြပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးဆေးရုံဘက်ကရောသူ့ရဲ့မန်နေဂျာဘက်ကပါတစုံတရာအတည်ပြုပြောဆိုခြင်းတော့မရှိသေးပါဘူး။အသက်82နှစ်ရှိဖြစ်တဲ့ဘီလီဟာခုနောက်ပိုင်းချမ်းမာရေးချိုးယွင်းလာနေတာကြောင့်သူ့ရဲ့ချမ်းမာရေးကိုသေချာအနီးကပ်စောင့်ကြည့်နေကြပြီးတော့အားလုံးကလည်းစိုးရိမ်နေကြတာဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့သမီးဖြစ်သူကတော့ပီလီယက်ဂျမားရေးဟာအရင်တိုင်းဖြစ်ပြီးတော့အခုဆေးရုံတက်တာကလည်းတလားတစ်ခါပုံမှန်သွားပြတာဖြစ်ပြီးတော့တစ်ခါလေးမှလည်းတလားနှစ်ခါသွားကြောင်းတခြားဘာမှအပြောင်းလဲမရှိပဲအိမ်မှာဂျမားနေပါတယ်ဆိုပြီးတော့သူ့ရဲ့လူမှုကွန်ရက်မီဒီယာကနေပြောကြားလိုက်ပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ကဘာကျော်ဘောလုံးသမားမက်ဆီသူ့ရဲ့နာမည်နဲ့စားသောက်ကုန်တစ်ခုကိုစတင်လိုက်တာဖြစ်ပါတယ်ဒါကတော့မက်ဆီဟမ်ဘာဂါဖြစ်ပါတယ်မေဂန်ငါဖလော်ရီဒါမှာရှိတဲ့ Hard Rock Cafe ကမက်ဆီနဲ့အတူပေါင်းပြီးတော့မက်ဆီဘာဂါကိုစတင်လိုက်တာပါဒီဘာဂါမှာအသားပြားနှစ်ခု chorizo လို့ခေါ်တဲ့စပိန်ဝဲဥကြောင်း provolone cheese နဲ့ဆလတ်ရွက်နဲ့ကြက်သွန်တွေပါပါတယ်ဘာဂါမှာဘာတွေထည့်မယ်ဆိုတာကိုမက်ဆီနဲ့သူ့ရဲ့အဖွဲ့ကတရားရွေးခဲ့တာဖြစ်တယ်လို့လည်း Hard Rock ဘက်ကပြောပါတယ်
his team were certainly very involved in choosing the ingredients
ဒီဘာဂါရဲမှာတဲမဲအားတွေနဲ့ပတ်သက်ပြီးကျွန်တော်တို့အကောင်းဆုံးမိရမချင်းစိတ်ကြိုက်မဖြစ်မချင်းမက်ဆီနဲ့သူ့ရဲ့အဖွဲ့ကထက်ကစီစီရွေးချယ်ခဲ့ပြီးတော့နောက်ဆုံးမှသူနဲ့သူ့အဖွဲ့ကသဘောတူတည်ပြုခဲ့တာဖြစ်ပါလေ
အခုလောလောဆယ်မှာတော့မက်ဆီဘာဂါကိုဖလော်ရီဒါမှာရှိတဲ့ Hard Rock Cafe နှစ်ခုမှာပဲရနိုင်သေးပြီးတော့နောက်ပိုင်းမှာတော့တစ်ကမ္ဘာလုံးမှာရှိတဲ့ဆိုင်တွေမှာရောင်းချသွားမယ်ဖြစ်တယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာတင်နစ်သတင်းတွေဘက်မှာတော့ Australian Open Tennis တွင်မှာနာမည်ကြီးတချို့ကတော့ Quarter Final မရောက်ခင်မှာပဲအရင်းနှိမ်သွားခဲ့ပါတယ်။အမျိုးသမီးဘက်မှာမနစ်ကလက်ရှိ Champion Naomi Osaka ဟာ
တတိယဆင့်မှာအမေရိကန်က NSC မိုးဘက်ကိုနှပွဲတစ်ပွဲနဲ့ရှုံးသွားခဲ့ပြီးတော့ရူမေးနီးယားကဆီမိုနာဟာလက်ကလည်းသရုပ်ထားဆင့်မှာပြင်သစ်ကအယ်လီဇေးကော်နေကိုရှုံးသွားခဲ့ပါတယ်။ဒါပြင်အော်စတြေးလျန်အိုးပန်နှစ်ကြိမ်ရဘူးတဲ့ဘယ်လာရုစ်နိုင်ငံကဗစ်တိုးရီယာအာဇာရန်ကဟာလည်းချက်နိုင်ငံကခရိုက်ချီကိုဘက်ကိုနှပွဲပြတ်နဲ့အရင်းနှိမ်သွားခဲ့ပါတယ်။အမျိုးသားဘက်မှာတော့အဆင့်3နေရာမှာရှိတဲ့အလက်ဇန်ဒါဇဗရော့ဖ်ဟာသရုပ်ထားအဆင့်မှာကနေဒါကဆာပိုဗာလော့ကို3ပွဲပြတ်နဲ့ရှုံးပြီးတိုင်ပွဲကနေထွက်သွားပြီဖြစ်ပါတယ်။အချိန်ထဲမှာပဲအော်စတြေးလျနိုင်ငံကဂျိုကိုဗစ်ကိုပြည်ဝင်ခွင့်ဗီဇာရုပ်သိမ်းလိုက်တာကြောင့်ဂျိုကိုဗစ်ဘက်ကတင်နစ်အော်စတြေးလျကိုတရားစွဲမယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးအော်စတြေးလျအိုပန်ပြိုင်ပွဲရဲ့ဒါရိုက်တာခရိတ်တိုင်လီကညွှန်ဆိုလိုက်ပြီးတော့ဂျိုကိုဗစ်အနေနဲ့လည်းရှင်းနစ်မှာလာကစားဖို့မျှော်လင့်တယ်ဆိုပြီးတော့မစ္စတာတိုင်လီကပြောကြားလိုက်ပါတယ်ခင်ဗျာ။2022ဆောင်းအပ်ဒီအိုလံပစ်ပြိုင်ပွဲတွေကိုတရုတ်နိုင်ငံဘေကျင်းမြို့မှာရှိလာကျင်းပတော့မှာဖြစ်ပါတယ်။ဘေကျင်းမြို့မှာတော့အာသာသမားတွေအတွက်အာသာရွာတွေအစင်းစင်းဖြစ်နေကြပြီဖြစ်သလိုအသင်းအနေနဲ့အာသာသမားတွေလည်းစတင်ရောက်ရှိလာနေပါပြီ။အချိန်လေးမှာပဲဒီအာသာနဲ့ပတ်သက်တဲ့သူတွေထဲမှာ COVID-19 ရောဂါပိုးကူးစက်သူ6ယောက်တွေ့ရှိတယ်ဆိုပြီးတော့ဒီတရုတ်နိုင်ငံဘက်ကပြောပါတယ်။ January 23ရက်နေ့ကတနင်္ဂနွေနေ့ကတော့ဖွင့်ပွဲအခမ်းအနားအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့အစမ်းလေ့ကျင့်မှုတွေလုပ်ခဲ့ကြပါတယ်။အချိန်လေးမှာပဲလူခွေရေးအဖွဲ့တွေကတော့တရုတ်နိုင်ငံမှာအာသာသမားတွေအတွက်အကာအကွယ်တွေတိတ်မရှိတာကြောင့်အာသာသမားတွေအနေနဲ့တိုင်ပွဲကာလအတွင်းတရုတ်နိုင်ငံရဲ့လူခွေအခြေအနေတွေကိုမပြောကြပဲပြန်ရောက်မှပဲပြောကြဖို့ကဒါလုံးဆိုင်ရာအာသာသမားများအဖွဲ့ရဲ့အင်ဂျုတ်တော့ခုလာကဆိုင်ပါတယ
်ကိုရနိုင်အပတ်စဉ်တင်ဆက်တဲ့အာကစားကဏ္ဍကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာအခုဆက်လက်ပြီးတော့ဒီကနေ့တင်ပြခဲ့တဲ့သတင်းတွေကတချို့ထုံထုတ်ပြီးတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်မယ်ခင်ဗျာ
ရတ်မလေးစာချုပ်ဖွင့်မီတိုမာမစ်တွေယူကရိန်းပါဝင်ဥရောပကလက်တွဲပြည်နဲ့တိုင်ပင်ဆွေးနွေးပြီးနောက်ရုရှားရဲ့လုံခြုံရေးအတွက်အာမခံဖို့တောင်းဆိုချက်တွေကိုအမေရိကန်ကတရားဝင်စာနဲ့တုံ့ပြန်လိုက်ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်နဲ့ရုရှားတပ်တမန်ရေးအရာဆက်လက်ဆွေးနွေးဖို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတိုက်တွန်းလိုက်ပါတယ်။တုံ့ပြန်ပေးဖို့ရစာထဲမှာလုံခြုံရေးကိုတိကျစေတဲ့ရုရှားရဲ့လုပ်ရပ်ပေါ်အမေရိကန်နဲ့မဟာမိတ်တွေမိဖက်တွေရဲ့စိုးရိမ်မှုတွေရုရှားရဲ့လုပ်ရပ်ကြောင့်ပေါ်ပေါက်လာတဲ့စိုးရိမ်မှုတွေပေါ်အလေးနဲ့ထားပြီးလက်တွေ့ကျတဲ့တုံ့တက်မှုတွေနဲ့အတူဘောသဘောတူညီချက်ရရှိကောင်းရရှိနိုင်မယ့်ကိစ္စတွေအတွက်အဆိုပြုချက်တွေလည်းပါဝင်ပါတယ်လို့ဝန်ကြီးပလင်ကင်ကပေါ်ဒူးနေသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါရုရှားယူကရိန်းနဲ့နိုင်ငံနေဆက်မှာတင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲရုရှားယူကရိန်းဂျာမနီနဲ့ပြင်သစ်လေးနိုင်ငံတာဝန်ရှိသူတွေပေါ်ဒူးနေကပါရီမြို့တော်မှာတွေ့ဆုံဆွေးနွေးပါတယ်ရုရှားသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ကတော့ပါရီမြို့တော်ကဆွေးနွေးပွဲဟာကောင်းမွန်ပွင့်လင်းပြီးထူးခြားတဲ့ရလဒ်ကောင်းတွေဖော်ပေါ်မှုမျှော်လင့်ကြောင်းဗိုလ်ထုနေမှာပဲပြောဆိုထားပါတယ်ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီရဲ့ဝန်ထမ်းရေးအရာရှိချုပ်အန်ဒရေးယာမက်ကလည်းယူကရိန်းအတွက်အကျိုးရှိမဲ့ဆွေးနွေးမှုဖြစ်ဖို့မျှော်လင့်နေကြောင်းပြောဆိုခဲ့တာပါအာနာတိတ်ထားတဲ့မြန်မာနိုင်ငံမှာစစ်တပ်ရဲ့ပြင်းထန်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေအတွက်ကြုံတွေ့နိုင်တဲ့အန္တရာယ်တွေကိုအမေရိကန်ကအကြံပြုချက်အဖြစ်ဗိုလ်ထုနေကပဲထုတ်ပြန်လိုက်ပါတယ်စင်နာသိမ့်ပြီးတနည်းပြရမယ့်အချိန်မှာထုတ်ပြန်လိုက်တဲ့အမေရိကန်ဆွေရဲ့အကြံပြုချက်ထဲမှာတော့အထူးသဖြင့်စစ်ကောင်းဆောင်တွေစစ်တပ်တိုင်းဝမ်းနဲ့ပတ်သက်ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဆက်လင်းပြီးနိုင်ငံတွင်းရင်းနှီးမြှုပ်နှံတာစီးပွားရေးလုပ်မယ်ဆိုရင်ကြုံတွေ့ရမယ့်အနေနဲ့များပြားလာနေတဲ့အကြောင်းကိုဖော်ပြထားတာပါ
တရင်အချင်းချုပ်တွေကိုကိုအောင်လွင်ဦးတင်ပြပေးသွားတာပါဒီကနေ့မြတ်တဲ့တန်လင်းအစီအစဉ်တွေကိုတင်ဆက်နိုင်ဖို့ဆောင်ရွက်ခဲ့တဲ့အထက်မှာအစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အတန်ဖန်းနဲ့ရုပ်တန်အင်ဂျင်နီယာတွေကတော့ဂျင်မီကုနဲ့ဇူဘဲအယ်တာရဲ့ဖြစ်ပါတယ်။ဒီကနေ့မြတ်တဲ့ VOA အတန်လင်းအစီအစဉ်တွေကိုလိုင်းနိုမီတာ3249နဲ့ VOA ရဲ့ Facebook စာမျက်နှာတို့ကပါတိုက်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ရဲ့ဂျာတာပရင်းနေ့မနက်ပိုင်းအတန်လင်းအစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပါပြီ။သောတာရှင်မြန်မာပြည်သူပေါင်းလဲဘေးရန်တွေကင်းဝေးကြပါစေ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူတင်ပါတယ်ကျွန်တော်ကဇော်မိုးကြော်ပါခင်ဗျာ
This program has come to you from the Voice of America, Washington.